Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အစံရဲ့2023ခုနှစ်နိုဝင်ဘာလ9ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ Israel စစ်တပ်ကဂါဇာမြောက်ပိုင်းကိုဖျက်တောက်လိုက်ပြီးတော့တနင်္လာနေ့တညလုံးလေကြောင်းကတိုက်ခိုက်ခဲ့တာမလို့ဂါဇာမြို့တဲမြေပြင်တပ်တွေဝင်ဖို့ပြင်ဆင်နေပွဲရှိတယ်လို့ Israel မီဒီယာတွေကပြောပါတယ်။ဂါဇာမှာလူသားချင်းစာနာထောက်ထားရေးအပြစ်ခတ်ရစဲကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကအရေးပေါ်ပန်ကြားလိုက်ပါတယ်။ညီတော်မဟာမိတ်သုံးဘွဲ့ရဲ့ရှမ်းမြောက်ဆစ်စင်ရေးစစ်တရမြောင်းနေမှာစခန်းသုံးခုကိုထပ်မံသိမ်းယူပြီးတော့တာလွန်မြင့်အရှိချမ်းကိုထိန်းချုပ်လိုက်နိုင်ပြီလို့ MNDAA ကုကံဖွဲ့ကထုတ်ပြန်ပါတယ
်။ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်မြန်မာရေလှုပ်ရှားနေတဲ့ကိုထိန်လင်းခေါ် King Aris နဲ့ဆက်သွယ်မိမြန်ကန် AI ညာရီတို့အသုံးပြုဖန်တီးမှုဘေးကင်းလုံခြုံရေးအမေရိကန်အစိုးရရဲ့ဆောင်ရွက်ချက်Israel Hamas စစ်ပွဲအာဖရိကဈေးကွက်ကိုဝင်လာတဲ့တရုတ်ကုန်စည်တွေကြောင့်ရိုက်ခတ်သက်ရောက်မှုစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ခဏတွေထဲမှာတော့သတင်းတောင်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းကတင်ပြပေးပါအောင်ရှင
်။ Israel စစ်တပ်ကဂါဇာမြောက်ပိုင်းကိုဖျက်တောက်လိုက်ပြီးတနင်္လာနေ့ညလိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ဂါဇာမြို့ရဲကိုမြေပြင်တပ်တွေဝင်ဖို့ပြင်ဆင်နေပွဲရှိတယ်လို့အစ္စရေးမီဒီယာတွေကပြောပါတယ်။စစ်ပွဲကမြို့ပြစစ်ပွဲဖြစ်ပြောင်းတော့မှမူအသေးပြောက်ပူများလာပွဲရှိပါတယ်။ပါလက်စတိုင်းတွေကလည်းမြေအောင်လိုင်ကောင်းကွန်ရက်ကိုအသုံးပြုပြီးလမ်းတွေကနေခုခံတိုက်ခိုက်ကြဖို့များလာကြောင်းတွင်းမြေအကြဆုံးအဆင့်ကိုကူးပြောင်းတော့မှဖြစ်တယ်လို့လည်းသတင်းတွေကသုံးသပ်ရေးသားကြပါတယ်။ဟားမတ်တွေအခိုင်အမာဆွဲထားတဲ့မြောက်ပိုင်းနဲ့ဂါဇာတောင်ပိုင်းကိုခွဲခြားလိုက်ပြီးကျွန်တော်တို့ကဝိုင်းကြီးချုပ်လိုက်ပါပြီလို့အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူ Richard Hatch ကပြောပါတယ်။တညာလုံးပြစ်မှတ်450ကိုတိုက်ခိုက်ခဲ့ပြီးမြေပြင်တပ်တွေက Hamas ဝင်းတစ်ခုကိုသိမ်းလိုက်တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။ဒိုစစ်စင်မဲ့လမ်းကြောင်းမှာလူတွေကသိမ်းချီရှိနေကြသေးတယ်လို့ယူဆရပါတယ်။ Gaza City နဲ့ဝန်ကြီးကမြို့သူမြို့သားတွေအတွက်တောင်ဘက်ကိုပြေးကြဖို့တလန်းသွားထပ်ပေါက်ကိုဖိပေးထားတယ်လို့အစ္စရေးစစ်တပ်ကတော့ဆိုပါတယ်။ဒါပေမဲ့ဒီလမ်းကြောင်းကိုအစ္စရေးတပ်တွေကထိန်းချုပ်ထားတာမို့လူများကတွားဖို့ကြောက်ရွံ့နေကြတာပါဘုံကျဲတိုက်ခိုက်တာတွေကြောင့်ဆဲရော်အဆောက်အဦကလှုပ်ခါနေပြီးတဲ့နောက်အလောင်းတွေနဲ့ဒဏ်ရာသူတွေရောက်လာကြပါတော့တယ်လို့ရှီဖာဆဲယုံကဂါဆာအဘူတစ်ကအပီသတင်းထတာကိုပြောပါတယ်ဂါဆာကမ်းမြောင်ဒေသကရသပြည်သူတွေရဲ့ဒုက္ခအကောင်းဆုံးတက်တာအောင်ဆောင်ရွက်ရေးနဲ့ပတ်သက်လို့အကန့်အသတ်နဲ့တာအောင်မြင်မှုရရှိပြီးအမေရိကန်နိုင်ငံရဲ့ဝင်ကြီးရဲ့အရှိလေပိုင်းခီးစင်ကတူရကီမှာဆုံးသက်သွားခဲ့ပါတယ်။ဒီခီးစင်အတွက်မှာအပြစ်ခတ်ရစဲရေးမဟုတ်ဘဲလူသားချင်းစာနာထောက်ထားရေးအတွက်စစ်ကိုခဏတာလေးများရပ်ဖို့အမေရိကန်ကအဆိုပြုခဲ့ပြီးထောက်ခံမှုရရှိဖို့အတွက်အစ္စရေးကနေဂျော်ဒန်အသိပ္ပိုက်ခံအနောက်ဘက်ကဆပ်ပရက်စ်နဲ့အီရတ်နိုင်ငံတွေကိုနိုင်ငံရဲ့ဝင်ကြီးကတွားရောက်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးဆက်လက်လှုပ်ဆောင်နေဆဲဖြစ်ပါတယ်လို့ဘလင်ကန်ကဆိုပါတယ်။မစ္စတာဘလင်ကန်ဟာတူရကီနိုင်ငံအန်ကာရာမှာတူရကီနိုင်ငံရဲ့ဝန်ကြီးဟာကန်ဖီဒန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။မြောက်အတ္တတိတ်နိုင်ငံများစီးရေးမဟာမိတ်တွေဖြစ်အမေရိကန်နဲ့တူရကီတို့ရဲ့နှစ်ရှည်လာများပူးပေါင်းဆောင်ရွက်မှုအရေးကြီးပုံနဲ့ဆွေးနွေးနေတော့ဝင်ရေးပါဝင်ဥရောပအတ္တတိတ်ဦးစားပေးလုပ်ငန်းစဉ်တွေကိုနှစ်ဖက်လုံးကအလေးထားပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောရေးဆိုခွင့်ရှိသူမက်သျူးမီလာကပြောထားပါဗျ။ဒါပေမဲ့အစ္စရေးရဲ့ကိုခုခံပိုင်ခွင့်ကိုတူရကီတပ်ပရရီဆက်တေးယစ်အာဒိုဂန်ကတခြားနေတော့မှာအမိတ်တွေနဲ့မတူအပြည့်အဝမထောက်ခံခဲ့ပါဘူးဒီခီးစင်မှာမစ္စတာဘလင်ကန်နဲ့မစ္စတာအာဒိုဂန်တို့လည်းမတွေ့ဖြစ်ခဲ့ကြပါဘူးအစ္စရေးဟမတ်စ်ပတိပကအပါဝင်ကပစိန်ခေါ်ချက်တွေရှိနေပေမဲ့အင်ဒိုပစိဖိတ်ဒေသကိုအမေရိကန်ကအဓိကထားပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောပါတယ်တူရကီနိုင်ငံရဲ့ဝန်ကြီးဟာကန်ဖီဒန်နဲ့နာနာဤကွာကြဆွေးနွေးခဲ့ပြီးတဲ့နောက်တူရကီနိုင်ငံရဲ့မြို့တော်အန်ကာရာလေဆိပ်မှာအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကသတင်းတော်တွေကိုခုလိုပြောခဲ့တာပါဂါဇာအကြက်တဲပေါ်ကြီးကြီးမားမားအာယုံစိုက်ထားတာတောင်မှအင်ဒိုပစိဖိတ်နဲ့ကမ္ဘာတခြားနေရာတွေကအမေရိကန်ရဲ့အကျိုးစီးပွားကိုမြစ်တင်မဲ့အရေးကြီးလုပ်ငန်းတွေမှာကျွန်တော်တို့ဒန်းတူအာယုံစိုက်လှုပ်ဆောင်နေပါတယ်လို့မစ္စတာဘလင်ကန်ကပြောပါတယ် ဒီစပတ်ကစပုထိတ်သည်ခုနနိုင်ငံနိုင်ငံကြ合いဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံတိုချိုမြို့ကိုအင်္ဂါနေ့မှာမစ္စတာဘလင်ကန်ရောက်ရှိလာမှာပါဒီအစည်းအဝေးမှာမကြာမီကသူသွားခဲ့တဲ့အရှိလေပိုင်းခီးစဉ်အကြောင်းကိုရှင်းလင်းတင်ပြဖို့အစီအစဉ်ရှိတယ်လို့သူကဆိုပါတယ်ဂျပန်နိုင်ငံက G7 အဖွဲ့ရဲ့ဒီနှစ်သဘာဝတည်ဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဖီမီယိုကီရှိရာနဲ့နိုင်ငံခြားရေးဝန်ကြီးယိုကိုကာဘီကာဝါတို့နဲ့မစ္စတာဘလင်ကန်တွေ့ဆုံတဲ့အခါမှာတော့ဒေတာတွင်းလုံခြုံရေးအပြင်ယူကရိန်းစီးပွားရေးနလန်ထူရင်းနဲ့စွန့်အင်လိုအပ်ချက်တွေကအဓိကဆွေးနွေးကြမဲ့အကြောင်းရပ်တွေဖြစ်ပါတယ်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါနေ့မနက်ပိုင်းသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ဂါဇာဟာနေတိုင်းရာချီတဲ့ကလေးတွေအတွက်သင်္ချိုင်းမြင့်ဖြစ်နေပြီးလူသားချင်းစာနာထောက်ထားရေးအပြစ်ခတ်ရစဲကြဖို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတင်းလာနေကအရေးပေါ်ပန်ကြားလိုက်ပါတယ
် Gaza is becoming a graveyard for children. Hundreds of girls and boys are reportedly being killed or
လမ်းကရှင်းပါလေလူသားချင်းစာနာထောက်ထားရေးအပြစ်ခတ်ရစဲရေးပါအခုရရမှာပါလို့ကုလသမဂ္ဂတွင်းမှုချုပ်ကကုလသမဂ္ဂမှာတင်းထောက်တွေကိုပြောပါတယ်ပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုလေးစားကြရမှာဖြစ်ပြီးဘယ်အဖွဲ့မှဥပဒေအထက်မှာမရှိဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ကဆိုပါတယ်။ဒါရဲ့အဓိပ္ပာယ်ကတော့ဂါဇာမှာဖမ်းဆီးထားသူတွေကိုဘာအကြောင်းသတ်မှတ်ချက်ပေါ်မှာအခြေမခံပဲလွတ်ပေးဖို့ပါပဲလို့သူကပြောပါတယ်။အစ္စရေးဝန်ကြီးချုပ်နေသန်ယာဟူးကတော့ဖမ်းဆီးထားသူတွေအားလုံးလွတ်မပေးဘဲလူသားချင်းစာနာထောက်ထားမှုအပြစ်ခတ်ရစေရေးမရှိလို့ပြောထားတာပါ။တနင်္လာနေ့မှာတိတ်ဆုံးသွားသူပါလက်စတိုင်းတပေါင်းကျော်သွားပြီလို့ဟားမတ်စ်အုပ်ချုပ်တဲ့ဂါဇာကျမ်းမာရေးဌာနကတော့ဆိုပါတယ်ဂါဇာလူဦးရေတစ်ခုလုံးအပြင်နောက်ဖက်ကကပါလက်စတိုင်းတန်းဝဲအပါအဝင်လူ2.3 သိန်းကိုကူညီဖို့အကူအညီဒေါ်လာတန်းပေါင်း1,000ကိုကုလသမဂ္ဂကတနင်္လာနေ့မှာတောင်းခံလိုက်ပါတယ်တင်းတွေနေတုန်းကအီဂျစ်ကနေရာဖာနယ်ဆပ်ကိုဖျောက်ဝင်ခွင့်ရတဲ့အကူအညီပေးကုန်တင်ကက25စီးပဲရှိတာပါဗာတီကန်မှာတော့ပုံရဟန်းမင်းကြီးဟာတိုက်ပြည်အသီးသီးကကလေး9,000နဲ့ဗာတီကန်မှာတနင်္လာနေ့ကတွေ့ဆုံခဲ့ပြီးဂါဇာစစ်တပ်သင့်ခံရသူတွေအတွက်အသံတိတ်ဝမ်းနည်းကြောင်းပြသခဲ့ကြပါတယ်။ပုံရဟန်းမင်းကြီးဟာကလေးတွေနဲ့တွေ့ဆုံနှုတ်ဆက်ခဲ့ပြီးကလေးတွေမေးမြန်းတာတွေကိုဖြေကြားခဲ့ပါတယ်။အသက်17နှစ်အရွယ်ရှိပါလက်စတိုင်းဘွားရာနီယာကတတိယခွာစစ်ဖြစ်ခဲ့ရင်ငြိမ်းချမ်းရေးဘယ်တော့မှပြန်မလာတော့ဘူးလားလို့ပုံရဟန်းမင်းကြီးကိုမေးတဲ့အခါမှာတော့သူကအခုလိုပြန်ဖြေခဲ့ပါတယ်။စစ်သားပြန်ဖြစ်ခဲ့ရင်တည်းလားကလေးစစ်ကတကမာလုံးမှာဖြစ်နေတယ်လေပါလက်စတိုင်းဒင်မကပါဘူးတောအာဖရိကကွန်ဂိုမြန်မာကမ္ဘာနေရာတိုင်းလိုမှာလို့ပုတ်ရဟမင်းကြီးကပြောပါတယ်စစ်ပွဲတွေကလေးတွေတရတာအကြီးတန်လာတယ်တရားမျှတမှုမရှိဘူးလို့ပြောချခဲ့ပြီးစစ်တမ်းခလိုက်ကြရတဲ့သူတွေအတွက်ဝမ်းနည်းပွဲစိတ်စိတ်နေခဲ့ကြတာပါပုတ်ရဟမင်းကြီးဟာဥရောပကယဟူဒီတရားဟောဆရာတွေနဲ့လည်းတွေ့ခဲ့ပြီးကျူးဆက်ကြီးစစ်နဲ့အကြမ်းဖက်ဝါဒတွေကိုရေးသားထားတဲ့မိန့်ခွန်းထဲမှာရှုတ်ချခဲ့ပါတယ်။ဒါပေမဲ့နင်မကောင်းတာကြောင့်လို့ဆိုပြီးအဲ့ဒီမိန့်ခွန်းကိုတော့မဖတ်ဖြစ်ခဲ့ပါဘူး။ပရိတ်သတ်နဲ့တနေ့လုံးတွေ့ခဲ့ပြီးအေးနဲ့နဲ့ပတ်သွားတာကြောင့်ဗက်တီကန်လို့ပြောရေးဆိုခွင့်ရှိသူကအကြောင်းပြပြောကြပါတယ်။မြန်မာနိုင်ငံမှာတော့ကိုကဦးဆောင်တဲ့ညီတော်မဟာမိတ်သုံးဖွဲ့ရဲ့ရှမ်းမြောက်စစ်စစ်ရေးစက်တဲ့မြောက်မင်းကစခန်းသုံးခုထပ်မံသိမ်းယူခဲ့ပြီးတောင်ရင်းမြေခြေရှောင်းကိုထိမ့်ချုပ်နိုင်ပြီလို့ MNDAA ကုကအဖွဲ့ကထုတ်ပြန်ခဲ့သလို TNLA တောင်ပလောင်တက်ကလည်းနန်းခမ်းမြို့ကိုထိမ့်ချုပ်လိုက်နိုင်ပြီလို့ထုတ်ပြန်ထားပါလေ။တချိန်တည်းမှာပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့မဟာမိတ်တပ်ဖွဲ့တွေကလည်းစကိုင်းတိုင်းကောလင်းမြို့ကိုထိမ့်ချုပ်သိမ်းယူခဲ့ပါလေ။အခုလိုကောလင်းမြို့ကိုသိမ်းပိုက်နိုင်တာဟာစကိုင်းတိုင်းအတွင်းခရိုင်မြို့အဆင့်ကိုပထမဦးဆုံးချိန်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်လို့NUG ကြားကလာအမျိုးသားညီညွတ်ရေးဆွေးရကာကွယ်ဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါအပြင် DNL တပ်တွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ပူးတွဲတပ်တွေဟာနောင်ချိုမြို့နယ်ဂုတ်ထိပ်တရားအနီးမှာမြမစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်ခဲ့ပါတယ်လို့သိရပါတယ်။ကိုကဒေသကွမ်းလုံးနမ်ခန့်နဲ့နောင်ချိုဘက်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်။ရှမ်းမြောက်စစ်စီရေးမှာတော့ မြန်မာစစ်ကောင်စီတပ်စခန်း120ကျော်ကိုသိမ်းယူနိုင်ခဲ့ပြီလို့ MNDAA ကိုကအဖွဲ့ပြောခွင့်ရသူက VOA ကိုပြောခဲ့ပါတယ်စစ်ကောင်စီဘက်ကတော့ရှမ်းမြောက်ဒေသရောစကိုင်းတိုက်ပွဲတွေအတွင်းမှာပါလေကြောင်းသုံးတိုက်ခိုက်မှုတွေရှိခဲ့တယ်လို့သိရပါတယ်တရုတ်နိုင်ငံနဲ့နေချင်းဆက်နေတဲ့ရှမ်းမြောက်ဒေသတိုက်ပွဲတွေအချိန်မြင့်လာခဲ့တာနဲ့အတူတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးနိုင်ငံပူးပေါင်းဆောင်ရွက်တဲ့လို့တရုတ်လက်ထောက်နိုင်ငံကြားရေးဝန်ကြီးနောင်ရောင်းကပြောကြားပါတယ်တရုတ်မြန်မာတစ်ဆောက်တည်ငြိမ်အေးချမ်းရေးနဲ့နယ်စပ်မှာနေထိုင်သူတွေရဲ့လုံခြုံရေးထိထိရောက်ရောက်ဆောင်ရွက်ရေးအတွက်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းကြောင်းလက်ထောက်နိုင်ငံကြားရေးဝန်ကြီးနောင်ရောင်းကတိုက်တွန်းပြောဆိုပါတယ်ဒါနဲ့ပတ်သက်လို့မြန်မာဘက်ကတစုံတရာမှတ်ချက်ပေးတာတော့မရှိသေးပါဘူးသမ္မတဟောင်းထရမ့်အင်ဂျင်နီလုပ်ငန်းတံမိုးပေါ်လိမ့်လေဖောင်းပွားပြသမှုကိုနယူးယောက်မြို့မှာတနင်္လာနေ့ကဆက်လက်စစ်ဆေးရမှာသမ္မတဟောင်းထရမ့်ကသူပြောချင်တာတွေကိုပဲပြောတာများခဲ့တဲ့အတွက်တရားသူကြီးကသူ့ကိုသတိပေးခဲ့ရပါတယ်။ဒါနိုင်ငံရေးတရားဟောပွဲမဟုတ်ဘူးလို့နယူးယောက်တရားသူကြီးအာတာအန်ဂိုရွန်ကသတိပေးခဲ့ရတာပါ။ဒီချိန်မှာတော့ကျေးဇူးပြုပြီးမေးခွန်းပဲဖြေပါတရားမဟောပါနဲ့လို့ပြောခဲ့ရတယ်လို့ကိုမှုတွေကိုကိုထိမ့်ပါလို့လည်းထရမ့်ရဲ့ရှင်းနေတွေကတူဖြစ်တဲ့ခရစ်စတိုဖာကီးစ်ကိုပြောခဲ့ရပါတယ်ထရမ့်ကအစ်စ်ခံခဲ့ရမှာဒါခါအလွန်ကိုမမျှတတဲ့တရားစစ်ဆေးရေးဖြစ်တယ်လို့ပြောဆိုခဲ့ပြီးလုပ်ငန်းတံပိုးကိုတွက်ချက်ရမှာထရမ့်ဘရန်ဒ်ကိုခေါ်တဲ့ထရမ့်အမတ်တစိကိုတံပိုးမသိခဲ့ဘူးလို့ပြောပါတယ်ဒီအမတ်တစိကြောင့်လည်းသူသမ္မတဖြစ်လာတာလို့တရားလို့ရှေ့နေကေဗင်ဝေါ်လစ်ရဲ့မိကုံကိုဖြေချရင်းနဲ့ထရမ့်ကပြောတော့ခဲ့ပါတယ်ထရမ့်ရင်ဆိုင်နေရတဲ့တခြားရာဇဝမှုတွေလို့မဟုတ်ဘဲဒီတရားမှတ်မှုကြောင့်ထရမ့်အနေနဲ့ထောင်တော့မကြနိုင်ပါဘူးအခုလိုလုပ်ငန်းတံပိုးလိမ့်လဲဖောင်းပွားပြတ်ထားတာကြောင့်အစိုးရရှေ့နေကထရမ့်ကိုဒဏ်ငွေဒေါ်လာ350ရိုက်ဖို့အပြင်နယူးယောက်ပြည်နယ်မှာမစ္စတာထရမ့်နဲ့သူ့သားနှစ်ယောက်စီးပွားရေးလုပ်ခွင့်ပေးပင်ဖို့တောင်းဆိုထားတာပ
ါထိတ်တန့်ရောက်တဲ့နေ့ကိုဥတည်မောင်တန်ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့ Radio ရုပ်သံစီစဉ်ကိုတော့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအသံလွှင့်ချိန်တဲ့တပြေးညီထက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေဆက်သွယ်မြင်မြန်ခန့်တို့ကိုနားဆင်ကြရမှာဖြစ်ပါတယ် AI လို့ခေါ်တဲ့ဉာဏ်ရည်ထုနည်းပညာအသုံးပြုဖန်တီးမှုတွေကိုဘေးကင်းလုံခြုံဖို့ယုံကြည်စိတ်ချရဖို့အတွက်သမ္မတအမိတ်တရက်ကိုအမေရိကန်သမ္မတဂျိုးဘိုင်တန်ကဒီသတင်းပတ်အတွင်းလက်မှတ်ရေးထိုးလိုက်ပါပြီ။ဒါနဲ့ပတ်သက်ပြီးတုံ့ပြန်တာတွေကိုဂျူလီယာထဘော့သတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင
်။ Executive Order Safe Secure
AI ဉာဏ်ရည်ထုနည်းပညာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်တန်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့ဒီအမိန့်ဟာဒီနှစ်အစောပိုင်းကနည်းပညာဥဆောင်ကုမ္ပဏီတွေနဲ့ဆွေးနွေးသဘောတူညီချက်အပေါ်မူတည်ဖန်တီးခဲ့တာပါဒီကုမ္ပဏီတွေဟာ AI နည်းပညာကိုပွင့်လင်းမြင်သာမှုရှိရှိနဲ့ဘေးကင်းအောင်လုပ်မယ်လို့ကတိပြုခဲ့ကြတာပါအမေရိကန်သမ္မတဂျိုးဘိုင်တန်က
လူသားတွေလုံဆောင်နိုင်တဲ့အတိုင်းအတာပမာဏကိုဉာဏ်ရည်ထုနည်းပညာကတိုးချက်ပြီးနားလည်မှုအတိုင်းအတာကိုစမ်းသပ်နေတဲ့အချိန်တစ်ချိန်တည်းမှာအခုထုတ်ပြန်လိုက်တဲ့သမ္မတအမိန့်ဟာကျွန်တော်ရက်တည်ရဲ့ဘေးကင်းလုံခြုံရေးစိတ်ချယုံကြည်မှုနဲ့ပွင့်လင်းမြင်သာမှုဆိုတာတွေရဲ့သက်စီပဲဖြစ်ပါတယ်
။အဲ့ဒီဤမှန်ချက်တွေထဲမှာ AI ရဲ့အကျိုးကျေးဇူးကိုလူတန်းစားအလွှာအသီးသီးကခံစားရနိုင်ဖို့ဖြစ်ပြီးဘေးအန္တရာယ်တွေကိုလည်းဖြေရှင်းဖို့ပါဝင်ပါတယ်။ Camille Garten က Center for Humane Technology အဖွဲ့ကအကြီးတန်းမူဝါဒမန်နေဂျာဖြစ်ပြီးသူတို့အဖွဲ့ဟာဒီအမိန့်နဲ့မှာပါတဲ့စာသားတွေကိုကူညီရေးသားခဲ့တာပါ။
If there was one main takeaway for us from the executive order
ဒီသမ္မတအမိန့်ကအဓိကနားလည်ရမယ့်အချက်တစ်ခုကတော့အများပြည်သူအကျိုးအတွက်ဒီ AI နည်းပညာကိုဘေးကင်းလုံခြုံအောင်ထိန်းချုပ်ဖို့အစိုးရတရက်လုံးကြိုးပမ်းလှုပ်ဆောင်ဖို့လိုအပ်ပါတယ
် David Bruniaski က George Washington တက္ကသိုလ် engineer နဲ့လက်တွေ့အသုံးချသိပ္ပံဌာနကလက်ထောက်ပါမခတဦးဖြစ်ပါတယ
် Specifically something that this particular order does that I feel like is a unique approach is its focus on standards
ဒီမိမထူးခြားတဲ့အချက်ကစံနှုန်းတွေကိုအဓိကထားတာပါတချို့နေရာတွေမှာထက်စံနှုန်းတွေကိုအဓိကထားပြီးတော့လူတွေပါဝင်ဖို့ကိုလည်းတိုက်တွန်းထားပါတယ်အကြောင်းကတော့ဆွေးနွေးဝိုင်းမှာလူတွေအသံပိုထွက်နိုင်အောင်ပ
ါ Beth Novak က North Eastern တက္ကသိုလ် Ban Center for Social Change က director ပါ
The idea now that we will
have AI နဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့ AI ရရှိကိုဘ ഹു အစိုးရ Federal Agency ဌာနတိုင်းမှာထားဖို့နဲ့ဘေးအန္တရာယ်လျှော့ချရေးစားသုံးသူကာကွယ်ရေးခွဲခြားမှုလျှော့ချရေးတွေကိုတိချာလှုပ်ဆောင်မှု Agency တိုင်းမှာအကာအကွယ်တွေထားရှိမှာပါဒါအလွန်ကိုအရေးကြီးပြီးတော့အကြာကြီးဆောင်ကြရတာပါ
ဒါပေမဲ့လည်း Novat မှာစိုးရိမ်တာတွေရှိပါတယ
် By mitigating risks what we're not doing is
ဘေးအန္တရာယ်လျှော့ချရေးလုပ်နေရကြောင်းကျမတို့ဘက်ကလည်းဥမှုရပြီးတော့လှုပ်ဆောင်ရမယ်ဘလို့ယင်းနှိမ့်နယ်မှုတွေလှုပ်တင်လဲဘလို့မူဝါဒတွေချမှတ်တင်တယ်လဲ AI နည်းပညာအကျိုးခံစား권တိတိတတ်တာရအောင်လို့ဘလို့လှုပ်ဆောင်ရမလဲဆိုတာတွေမလုပ်ဖြစ်တော့ပါဘူ
းဒါပေမဲ့လည်းဒီတမရအမိတ်ဟာကောင်းမွန်တဲ့ပထမခြေလှမ်းလို့ Novat ကယုံကြည်ပါတယ
် As we move forward though we want to ensure that we're embracing responsibility
ရှေ့ဆက်သွားရင်တော့ဒီနည်းပညာတွေကိုတာဝန်ရှိရှိသုံးဖို့ဖန်တီးဖို့တိချလို့ရမှာဖြစ်ပြီးတော့လူသားကောင်းချိုးအတွက်သုံးနိုင်အောင်လုပ်ရမှာဖြစ်လို့အင်မတန်ကိုတောင်းရင်ကြီးပါတယ
်အခုလို American ပြည်တွင်းကလှုပ်ဆောင်ချက်တွေကိုကြည့်ပြီးနိုင်ငံတကာကလည်းစံနမူနာအဖြစ်ယူနိုင်ဖို့အင်ဗျူရောကမျှော်လင့်နေသလိုတနိုင်ငံကတီထွင်လိုက်တဲ့ AI ဉာဏ်ရည်တုနည်းပညာဟာကမ္ဘာတဝန်းကဘီလီယံပေါင်းများစွာသောလူသားတွေရဲ့ဘဝတွေအပေါ်တက်ရောက်နိုင်တယ်ဆိုတာကိုလည်းနားလည်ထားပါတယ်ခင်ဗျာ
ကိုငင်းချမ်းပြပြပေးခဲ့တာပါရှင်ဟမတ်စစ်သွေးကြတွေတိုက်ခိုက်မှုကြောင့်တေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေအတွက်သူတို့ချစ်ခင်ရသူတွေရဲ့ရုပ်အလောင်းတွေကိုဖောက်ထုတ်နိုင်ဖို့စောင့်နေရတဲ့နာကျင်မှုတွေကမပြီးဆုံးသေးပါဘူးဒီတိုက်ခိုက်မှုအတွင်းတေဆုံးသွားခဲ့ရသူတယောက်ရဲ့မိသားစုဝင်တွေကို VOA သတင်းတောက်နာတာရှာမော်စကိုဘာယာသွားရောက်တွေ့ဆုံထားပါတယ်မမျှသတင်းအောင်ပြောပြပေးပါမယ်ရှင
်အောက်တိုဘာ9ရက်ကအစ္စရေးတောင်ပိုင်းမှာဂီတပွဲတော်ကိုတိုက်ခိုက်ခဲ့တဲ့ဟာမတ်စစ်သွေးကြွားတွေရဲ့တိုက်ခိုက်မှုတွင်သေဆုံးခဲ့သူတွေရဲ့အသက်22နှစ်အရွယ်ရှန်နီလော့ကလည်းပါဝင်ပါတယ်။ဆိုရှယ်မီဒီယာမှာတွေ့ရတဲ့လက်နက်ကိုင်အမျိုးသားတွေအပြည့်နဲ့ထရက်ကားနောက်ခံထဲမှာတတိလင်နေတဲ့အမျိုးသမီးငယ်ဟာရှန်နီဖြစ်တယ်လို့သူဖခင်ကပြောပါတယ
်။ My daughter Shani is a beautiful, beautiful girl, and most of the people saw her.
ကျွန်တော်သမီးကမိမလှလေးပါဒီလိုအဖြစ်ဆိုးမျိုးနဲ့လူတွေကမြင်ကြရတယ်ဟာမတ်တွေကသူ့ကိုပစ်ကတ်ကနောက်ထဲထည့်ပြီးဂါဇာကိုခေါ်ဆောင်သွားတာပါအဲ့ဒီနောက်ဘာသဲလို့စားမှမရပါဘူးသူကဂီတပွဲတော်နေရာမှာပဲတနက်နဲ့ဖြစ်ခံရပြီးသေဆုံးခဲ့တယ်ဆိုတဲ့အတည်ပြုချက်ကိုနောက်မှကျွန်တော်တို့ရခဲ့တာ
ပါ that she was dead and was shot right on spot of the party
အဲ့နေရသမီးဖြစ်သူဂီတပွဲသွားတာကိုမိသားစုကမသိခဲ့ဘူးလို့သူကပြောပါတယ
် I was sure that she's in Tel Aviv in her apartment so we called her to tell her to go into the basement
Tel Aviv ကသူ့တိုက်ခန်းထဲမှာပဲရှိတယ်လို့သိတာပါသူကမနှက်ဆိုပြန်မှန်းပြီးအိမ်နေတက်တော့နေရာခန်းထဲဆင်းနေဖို့ဖုန်းဆက်တာသူ့ကိုလုံခြုံတဲ့နေရာမှာနေဖို့ပြောမလို့ကိုသူကပါတီရောက်နေတယ်ပြောတာအဲ့ဒီမှာအခြေအနေတွေကရှုပ်ထွေးနေတယ်တိုက်ခန်းပြန်မယ်လို့ပြောတ
ယ်ရှန်နီလူယူဆရတဲ့အမျိုးသမီးတယောက်သတိလင့်နေတာကိုကားနဲ့တင်ခေါ်သွားတာဆိုရှယ်မီဒီယာမှာတွေ့ပြီးမဲ့မိသားစုကတော့မျှော်လင့်ချက်ထားခဲ့တာပါနောက်ပိုင်းမှာတော့သူသေဆုံးပြီလို့စေယုံကသူ့မိသားစုကိုအကြောင်းကြားခဲ့ပါတယ်မှုခင်းစီးပညာအဖွဲ့ဟာသူ့ရဲ့ဥကောင်းခွန်အပိုင်းစာကိုစမ်းသပ်ပြီးသေဆုံးသူဟာရှာနီဖြစ်တယ်လို့အတည်ပြုခဲ့ပါတယ
်။ A girl was murdered and
သမီးကိုလိုတက်ခဲရပြီးသူ့လောင်းကိုတော့မြင်ရဖို့မသေးကြတာကိုလက်ခံနိုင်ဖို့တကယ်ကိုခက်ခဲပါတယ်။ဒါပေမဲ့သူဆက်ပြီးဝေဒနာမခံစားရတော့ဘူးဆိုတာသိရလို့တော့စိတ်သက်သာရပါတယ်။ပြီးတော့သူကဟာမတ်စ်ရဲ့မြောက်လှန်ကူတွေထဲမှာမဟုတ်ဘူးလေ
။ Israel စစ်အခြေစိုက်စခန်းရှူရာမှာရှိတဲ့မှုရင်းစီးပညာအဖွဲ့ကရုပ်လောင်းတွေကိုလက်ခံရနေစေဖြစ်ပြီးပေဒူဘေဝါဆိုတာဖော်ထုတ်ဖို့ခက်ခဲတယ်လို့ပြောပါတယ
် bodies that are dismembered we have seen
နိုင်စတာရဲ့လက္ခဏာတွေတွေ့ရတယ်ခေါင်းပြတ်ထားတာတွေတွေ့ရတယ်အပိုင်းပိုင်းပြတ်နေတဲ့ရုပ်အလောင်းတွေမီးလောင်ထားတာတွေဒါတွေကမှုခင်းမြေခွင်းတွေမှာတံပံတွေ့ရတဲ့အရာတွေထက်ကိုပိုတယ်လို့ပြောဖို့လုံလောက်တယ်လို့ကျွန်မထင်ပါတယ
်ရှန်နီရဲ့မိသားစုနေမှာတော့ဆွေမျိုးတွေမိတ်ဆွေတွေကလာပြီးတော့နှစ်သိမ့်နေကြပါတယ်။တိုက်ခိုက်မှုမှာတေဆုံးခဲ့သူတွေကိုဖော်ထုတ်ဖို့နဲ့မိသားစုတွေကိုအကြောင်းကြားပေးဖို့ကသူတို့ရဲ့ဦးစားပေးတာဝန်ဖြစ်တယ်လို့မှုခင်းစီးပညာအဖွဲ့ကပြောပါတယ်။အစ္စရေးကညီညာရေးကိုလူလာမိမဲ့ဟာမတ်စ်တွေအတွက်ကတော့သူတို့လုံရက်အတွက်ပြန်ပေးဆက်ရမယ်လို့ရှာနီရဲ့ဖခင်ကပြောပါတယ်ရှင်။
က ကမ္ဘာသတင်းတွေမှာအစ္စရေးဟမတ်စစ်ပွဲလွှမ်းမိုးနေချိန်ဆီယနာတင်ထားတဲ့မြန်မာနိုင်ငံအခြေအနေနိုင်ငံတကာဆက်ပြီးအာရုံစိုက်နှံအောင်ကြိုးပမ်းသွားမယ်အကြောင်းဒေါအောင်ဆန်းစုကြည်ရဲ့သားငယ် Kim Harris က VOA ကိုပြောပါတယ် Kim Harris ကိုယ်တိုင်ဥဆောင်နေတဲ့ Freedom Tattoo မြန်မာရေးလူသားချင်းစာနာမှုကမ်ပိန်းလှုပ်ရှားမှုနဲ့ပတ်သက်လို့မိုင်းအင်ဂျင်နိုင်ငံ Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
Why did you name your
Kim အနေနဲ့ဒီလူသားချင်းစာနာမှုဆိုင်ရာကမ်ပိန်းလှုပ်ရှားမှုကိုဘာကြောင့် Freedom Tattoo လို့ပေးထားတာလဲရှင
် Well my mother has spoken often about freedom
အမေကလူလတ်မှုနဲ့ပတ်သက်လို့မကြခဏပြောဘူးသလိုပဲအကြောက်တရားကနေကင်းဝေးဖို့မြန်မာနိုင်ငံမှာလူတိုင်းမလွတ်မြောက်မချင်းဘယ်သူမှလွတ်လပ်မှာမဟုတ်ဘူးဆိုတဲ့ချက်ကိုအမေကအမြဲပြောနေတာပါဒါလို့ဖြစ်လာဖို့တွားမယ့်ခီးကရှည်လျားပါတယ်ဒါပေမဲ့မကြခင်ဖြစ်လာမယ်လို့မျှော်လင့်တယ်လို့ပဲကျွန်တော်ရဲ့ကမ်ပိန်းလှုပ်ရှားမှုကအကူအညီပေးနိုင်မယ်လို့မျှော်လင့်ပါတယ
် Why did you get this kind of idea?
Kim အနေနဲ့ကဒီကမ်ပိန်း idea ကိုဘယ်လိုရခဲ့သလဲ
Originally I conceived this campaign in honor of Tutu who's
အမေကလည်းဒီနေ့ April ကအချင်းအောင်ထဲမှာသေသွားတဲ့ဗမာယူကလက်ဝဲသမားTutuကိုဂုဏ်ပြုတဲ့အနေနဲ့ဒီကမ်ပိန်းလှုပ်ရှားမှုကိုကျွန်တော်လုပ်တာပါTutu ရင်ဆိုင်ခဲ့ရတဲ့ဖြစ်စုတွေဟာမြန်မာနိုင်ငံမှာလူအတော်များများကြုံတွေ့ခဲ့ရတဲ့အခြေအနေအဖြစ်အပျက်တွေကိုကိုးစားပြုနေပါတယ်တူတူရဲ့လောင်းကိုသူ့မိသားစုတွေပြန်မရခဲ့ပါဘူး။သူမသေးခင်မှာနှစ်ဆက်နှစ်ပန်းခံခဲ့ရတယ်လို့သိရပါရတယ်။မြန်မာနိုင်ငံမှာလူတော်များများဒီလိုမျိုးကြုံတွေ့နေရတာပါ။သူဟာကျွန်တော်လိုပဲစနေနေ့မှာမွေးခဲ့သူပါ။မြမဒလိအရဆိုရင်စနေနံတွေကိုငကားကစောက်လျှောက်တယ်လို့သတ်မှတ်ထားတာပါ။ဒါကြောင့်ဒီယူဆကိုအခြေခံပြီးတော့အခုဒီရှာအင်းကြီးမှာတွေ့ရတဲ့ငကားပုံစံအတိုင်းတက်တူးထိုးဖို့လုပ်ထားတာပါ။မြမရည်ကြီးမှုဒလိယုံကြည်မှုကိုလည်းဂုဏ်ပြုတဲ့အနေနဲ့ဖြစ်ပါတယ်။ကျွန်တော်လည်းဒီတက်တူးကိုမကြခင်ထိုးဖို့ရှိပါတယ်။
Before this campaign you also
အခုဒီ freedom tattoo campaign လှုပ်ရှားမှုကိုမလုပ်ခင်မှာအရင်တုန်းကဒီမြမအရေးရန်ပုံငွေရှာဖွေတဲ့လှုပ်ရှားမှုတွေမှာလည်းကင်ပါဝင်ခဲ့တာတွေ့ရပါတယ်အဲ့ဒီတုန်းကလှုပ်ရှားမှုတွေမှာရောဘလို့အတွေ့အကြုံတွေရခဲ့လဲရှင်
I haven't had a great deal of experience in this. I'm still new to it. But last
ဒီလိုကမ်ပိန်းလှုပ်ရှားမှုတွေနဲ့ပတ်သက်ရင်ကျွန်တော်မှာအတွေ့အကြုံအများကြီးတော့မရှိပါဘူးဒီနေ့ပဲဟာကျွန်တော်တော်အစ်စ်ပါဒါပေမဲ့ပြီးခဲ့တဲ့နှစ်တုန်းကတော့မြန်မာနိုင်ငံစစ်ကောင်စီဖိနှိပ်မှုအောက်ရောက်နေတဲ့ပြည်သူတွေအတွက်အကူအညီပေးရေးရမငွေအမေရိကန်ဒေါ်လာ 1.8 တန်းကျော်ရရှိခဲ့တဲ့လှုပ်ရှားမှုမှာကျွန်တော်ပါဝင်ခဲ့ပူးပါတယ်။တကယ်ကိုအံ့ဩစရာကောင်းပါတယ်။ဒီငွေအများစုကိုပြည်တွင်းပြည်ပမှရှိနေတဲ့မြန်မာအသိုင်းအဝိုင်းကလှူဒန်းခဲ့ကြတာပါ။လွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ကလေးကမြန်မာတွေဟာနေ့စဉ်သူတို့တတ်နိုင်သလောက်လှူဒန်းခဲ့ကြသလိုပဲအခုလည်းပဲနေ့စဉ်လှူဒန်းနေကြတော့မှ
ာ I mean you already aware that Israel
အခုလက်ရှိကဘာမှာIsrael နဲ့ Hamas စစ်ပွဲသတင်းတွေကလွှမ်းမိုးနေတော့တစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့အခြေအနေကဆိုးရွားလာနေတယ်။အဲ့တော့နိုင်ငံတကာမှာကဒီမြန်မာအရေးသတင်းတွေနဲ့ပတ်သက်လို့ရှိရင်လည်းဟိုတဖြည်းဖြည်းမေးမိန်လာတယ်ပေါ့နော်။ဆိုတော့နိုင်ငံတကာအနေနဲ့ကမြန်မာအရေးကိုမေးလျော်သွားမှကိုလည်းစိုးရိမ်နေကြတယ်ဆိုတဲ့အမြင်တွေရှိပါတယ်။ဆိုတော့ဒီပေါ်မှာကင်ယွန်ကဘယ်လိုမြင်လဲရှင်။
It's hard to keep Burma in the news.
ဒါပေမဲ့တခြားအရာတွေအများကြီးဖြစ်ပျက်နေတဲ့အချိန်မှာမြန်မာနိုင်ငံကသတင်းတွေနိုင်ငံတကာမှာလွှမ်းမိုးထားဖို့ဆိုတာကခက်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဆက်ပြီးတော့စ조사တော့မှာပါ။ကမ္ဘာမှာစစ်ပွဲတွေ၊တဘောဘေးအန္တရာယ်တွေဘယ်လောက်ထိရှိနေသလဲဆိုတဲ့သတင်းစိုးတွေကိုနေ့စဉ်နဲ့အမျှကြားနေရတဲ့အခြေအနေတွေကိုလည်းကျွန်တော်သဘောပေါက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကအခြေအနေတွေဟာဖြေရှင်းလို့ရတဲ့အခြေအနေဆိုတာလူတွေသဘောပေါက်ဖို့လိုပါတယ်။မြန်မာနိုင်ငံရဲ့ပြဿနာဟာတခြားကမ္ဘာပေါ်မှာရှိနေတဲ့ပြိပခါတွေနဲ့နှမ်းရှင်ရင်ဘာမှရှုပ်ရှုပ်ထွေးထွေးပေါင်းပတ်သက်မှုမရှိဘဲနဲ့ဖြည့်ရှင်းနိုင်တဲ့လမ်းကြောင်းတွေရှိနေပါတယ
်။ So what is your expectation?
The Freedom Campaign လှုပ်ရှားမှုကနေပြီးတော့ဘာတွေမျှော်လင့်ထားလဲရှင
် Well, I hope it will be a huge success and that it will bring awareness of what's happening.
ကျွန်တော်ရဲ့လူသားချင်းစာနာမှုကူညီပေးရေးကမ်ပိန်းလှုပ်ရှားမှုအောင်မြင်မယ်လို့မျှော်လင့်ထားပြီးတော့မြန်မာနိုင်ငံထဲမှာဖြစ်ပျက်နေတာတွေကိုကမ္ဘာကကြေပြန့်ပြန့်သိလာမယ်လို့မျှော်လင့်ပါတယ်။ပြီးတော့ဒီကမ်ပိန်းကဘာတွေလုပ်နိုင်တယ်လဲမြန်မာနိုင်ငံကလူတွေအတွက်ဘလောက်ကောင်းအောင်လုပ်ပေးနိုင်တယ်လဲဆိုတဲ့အပြုသဘောဆောင်တဲ့လက်တွေ့လှုပ်ဆောင်မှုတွေရလာတာကိုတွေ့နိုင်ပါတယ်။ကုလသမဂ္ဂနဲ့တခြားနိုင်ငံတကာအသိုက်အဝန်းကမြန်မာနိုင်ငံအတွက်ပေးနေတဲ့ရမငွေတွေဟာစစ်တပ်ကနေတဆင့်သွားနေရတဲ့အတွက်လူအပ်နေတဲ့သူတွေစီကိုမရောက်ပါဘူး။ဒီကမ်ပိန်းကနေတကယ်လူအပ်နေတဲ့သူတွေစီကိုအကူအညီတွေရောက်အောင်လုပ်နိုင်မယ်လို့မျှော်လင့်ပါတယ်။ကမ်ပိန်းလုပ်မဲ့အချိန်၅ဘတ်ကြာမှာပါဒီထက်လည်းနည်းနည်းပိုချာနိုင်ဖို့ရှိပါတယ်ရမငွေလှူဒန်းကျင်သူတွေအနေနဲ့တီရှပ်တွေဝယ်ပြီးတော့လှူဒန်းလို့ရပါတယ်ဒါမှမဟုတ်ငကားပုံတက်တူထိုးလို့ရပါတယ်တီရှပ်တွေဝတ်ထားတာတွေတက်တူထိုးတဲ့ပုံတွေကိုကျွန်တော်ရဲ့ Facebook ကိုပို့ပြီးတော့ဒီကမ်ပိန်းကိုထောက်ခံကြောင်းပြသနိုင်ပါတယ
်တော်တာရှင်များရှင်တရုတ်ထုတ်ကုန်တွေကဈေးချိုတာကြောင့်ဝယ်သူလည်းများပါတယ် Nigeria မှာတော့တရုတ်ထုတ်ကုန်တွေတွင်တင်းထွာကြောင့်ဒေသခံစီးပွားရေးလုပ်ငန်းတွေတိုးမပေါက်နိုင်ဖြစ်နေပါတယ်။ဒါအပြင်အလုပ်လက်မဲ့စီးရင်မှုငွေချေးဖောင်းပမှုတွေပါနောက်ဆက်တွဲဖြစ်စေပါတယ်။ VOA သတင်းထောက် Gibson Imika ပေးပို့တဲ့သတင်းလွှာကိုမိုက်အသံစင်ပြောပြပေးပါအောင်ရှင
် Nigeria ပြည်တွင်းပြည်ဖဏတ်ထုတ်လုပ်တဲ့လုပ်ငန်းကို Shilavet Okafor က2019လုံးကစခဲ့ပြီးတော့ဒီဇိုင်းဆန်အရေးသွေးကောင်းပေမဲ့လေတပတ်ကိုဖဏတ်800-800လောက်ပဲရောင်းရပါတယ်တရုတ်နိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေနဲ့ဈေးမရှင်နိုင်ဘူးလို့သူကပြောပြပါတယ
် When more imported ones are coming inYou see the locally made ones.
ဒီပတ်ခဏတင်သွင်းတဲ့ကုန်ပစ္စည်းတွေပုံများများဝင်လာလေလေ။ပြည်ပဖြစ်ကုန်ပစ္စည်းတွေအတွက်အခွင့်အလမ်းနည်းလေးဖြစ်ပါတယ်။ဈေးကွက်မှာပြည်ပကတင်သွင်းကုန်တွေကနေရာယူထားပြီးဖြစ်လို့ပါ
။နိုင်ဂျီးရီးယားနိုင်ငံကကုန်ပစ္စည်းအများဆုံးတင်သွင်းတာကတရုတ်နိုင်ငံဖြစ်တဲ့အကြောင်းနိုင်ဂျီးရီးယားနိုင်ငံဆိုင်ရာတရုတ်သံရုံးရဲ့အချက်လက်ဒီမှာဖော်ပြထားပါတယ်။နိုင်ဂျီးရီးယားနိုင်ငံတဝန်းကဈေးဆိုင်တွေမှာဈေးချိုတဲ့တရုတ်လျှက်စစ်ပစ္စည်းဖက်ရှင်အဝတ်ထည်နဲ့တခြားလူသုံးကုန်ပစ္စည်းတွေအပြည့်တင်ရောက်နေပါတယ်။နိုင်ဂျီးရီးယားပြည်သူတွေကလည်းတရုတ်ထုတ်ကုန်တွေကိုကြိုက်ကြပါတယ်
။ The quality of the China's products
တရုတ်ထုတ်ကုန်တွေကအရေးအသွေးကောင်းပြီးတော့ဈေးချိုပါတယ်ကျွန်တော်အတွေ့အကြုံအရပြောရရင်တော့ပြည်ရင်းဖြစ်ပစ္စည်းထက်တရုတ်ကုန်တွေကိုပိုကြိုက်ပါတယ
် We always believe that whatever coming
တခြားနိုင်ငံကလာတဲ့ပစ္စည်းတွေမှန်သမျှပြည်ရင်းဖြစ်တဲ့ပိုကောင်းတယ်လို့ကျွန်တော်တို့အမြဲယူဆထားတာပါ
ဒါပေမဲ့ပြည်ရင်းဖြစ်ကိုအားပေးခြင်းတွေလည်းရှိပါတယ
် I prefer made in Nigeria instead of China because
Nigeria ကကျမတို့နိုင်ငံဖြစ်တယ်ဆိုတော့ဒီတရုတ်ထုတ်ကုန်တွေထက်ပြည်ရင်းဖြစ်ကိုပိုပြီးတော့သဘောကျပါရှင်Nigeria ပြည်သူတွေကိုယ်တိုင်ကလည်းဒီကိုယ်နိုင်ငံထုတ်ကုန်တွေကိုမဝတ်ဘူးဆိုရင်တခြားဘယ်သူတွေကလာပြီးတော့ဝယ်တော့မှာလဲနော
် Nigeria ထုတ်ကုန်တွေကအရေးအသွေးကောင်းတယ်လို့တချို့ဝယ်သူတွေကပြောပါတယ
် Most of the things they import from China most of them is inferior
တရုတ်ပြည်ကနေတင်သွင်းတဲ့ကုန်ပစ္စည်းအများစုကအရေးအသွေးနှိမ့်ပါတယ်သူတို့နိုင်ငံတွင်းမှာသုံးမှာမဟုတ်ပဲပြည်ပကိုတင်ပို့မဲ့ပစ္စည်းဖြစ်တဲ့အတွက်တရုတ်ပို့ကုန်တွေကအရေးအသွေးနှိမ့်တာပ
ါ I prefer made in Nigeria becauseIf you make easier for
ဒီရင်ကဖဏတ်ထုတ်လုပ်သူစီကထုတ်ကုန်ကိုပို့သဘောကျပါတယ်တရုတ်ဖဏတ်တွေတက်ပို့ကြကြခံပါတယ်တရုတ်ဖဏတ်တွေကစက်ပြန်နဲ့လျှော်လိုက်ရင်နွမ်းသွားပါတယ်တရက်စုပ်ပါမကောင်းလို့တရက်ထဲနဲ့စုပ်ပြတ်သွားလို့တရက်စုပ်လို့ခေါ်တာပ
ါတရုတ်နဲ့ရှင်နိုင်ဖို့နိုင်ဂျီးရီးယားရဲ့ကုန်ထုတ်လုပ်မှုကဏ္ဍမှာအားပေးမှုနည်းနေတဲ့အကြောင်းစီးပွားရေးသုံးသပ်သူတယောက်ကထောက်ပြပါတယ
် The many African countries especially Nigeria
အထူးသဖြင့်နိုင်ဂျီးရီးယားလိုအာဖရိကနိုင်ငံတွေမှာထုတ်လုပ်မှုကဏ္ဍအတွက်စွမ်းအင်အလုံအလောက်မရှိပါဘူး။အလုံးလက်မဲ့ပြဿနာနဲ့ကြုံရပါမယ်။ထုတ်လုပ်မှုညံပြင်းမှုနဲ့ကြုံရနိုင်ပြီးကုန်ထုတ်လုပ်ခဈေးကြီးတာကိုလည်းကြုံရမှာပါ
။အလုံးလက်မဲ့ပြဿနာကအစငွေကြေးဖောင်းပွားမှုအထိအာဖရိကတိုက်ရဲ့စီးပွားရေးပြဿနာတွေအဆုံးသတ်နိုင်ဖို့ဆိုရင်ပြည်ရင်းဖြစ်ကိုပြည်သူတွေကိုယ်တိုင်အားပေးမှပဲဖြစ်မယ်ဆိုပြီးစီးပွားရေးပညာရှင်တွေကယူဆကြပါတယ်။အာဖရိကတိုက်နိုင်ငံတွေရဲ့အစိုးရတွေအနေနဲ့ဤပညာဖွံ့ဖြိုးတိုးတက်ရေးအခြေခံရန်တရားကောင်းမွန်ပြီးတော့ပြည်တွင်းထုတ်ကုန်တိုးဖို့အလေးပေးပြီးတော့လှုံ့ဆော်တဲ့လူတွေစီးပွားရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာသောတာရှင်မြတ်ရှင် VOA American တန်ရ2023ခုနှစ်နိုဝင်ဘာလ9ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းတောင်မှဆုစီးပွားရေးလူမှုရှုခင်းနဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့သတင်းတောင်မှဆုအစီအစဉ်ကိုတင်ပြပါမယ်ရှင် ရှမ်းပြည်နယ်မြောက်ပိုင်းကိုကံ MNDAA တအောင် TNL နဲ့ရခိုင်တပ်တော် AA စတဲ့ညီနောင်မဟာမိတ်သုံးဘွယ်ဟာပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့မှာတစ်တုံညာနှစ်ခွန်ဆစ်စင်ရေးကိုစတင်ပါတယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီတပ်ဖွဲ့နဲ့ညီနောင်မဟာမိတ်သုံးဘွယ်ကြားဖြစ်ပွားနေတဲ့တိုက်ပွဲတစ်ပတ်အတွင်းအခြေအနေတွေဘလို့ဖြစ်ထွန်းမှုရှိခဲ့ပါလဲ။ရန်ကုန်ကပေးပို့ထားတဲ့သတင်းတောက်မှတ်စုကိုကိုသားညုံပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့သဘောအဘေးအန္တရာယ်ကြောင့်နေရွှန့်ခွာထွက်ပြေးနေရသူတွေအပါအဝင်ထိခိုက်ပျက်စီးဆုံးရှုံးတာတွေမပြတ်ရှိနေလို့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပေါ်မှာပိုပြီးတော့ဆိုးဝါးစေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရည်မှုယုံ UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြပါရယ်လူပေါင်း200,000နီးပါးဟာလည်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်ဆိုပြီးတော့ဖော်ပြထားပါရယ်နေရွှန့်ခွာထွက်ပြေးနေရသူတွေတဲ့တချို့ကဒီဝိုးဝေးလလန်ဘေးကင်းရာစီသွားနိုင်ဖို့ခတ်နေပြီးတော့လက်နက်ကန်ပြိပခါတွေဖြစ်ပွားရနေရတွေမှာပဲကြုံဝါကြပန်းနေထိုင်နေကြရတာပါစစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကန်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းမှာဆိုရင်လဲစစ်ရှောင်သူဥယျာဟာပို့ပြီးတော့များလာနေပါတယ်နေမီတဲ့ကိုပါသွားလို့တောထဲမှာပဲထိုးပြီးတော့ဖြစ်သလိုနေရသူတွေဟာအာနာရှင်စန့်ကြီးရဲ့အတွက်ရတဲ့နီလန်နဲ့ပါဝင်ကြရတယ်လို့စကိုင်းတိုင်းတဲကစစ်ရှောင်တွေကိုကူညီပေးနေသူတူကခုလိုပြောပါတယ်
အဓိကကတော့ကျွန်တော်တို့ဘက်ကတချို့ဒေသတွေမှာကစစ်ပေးရှောင်နေညားနေတယ်မိုးရာတီလည်းဖြစ်တော့စိုက်ချိန်ပြိုးချိန်ဆိုတော့အဓိကအပြင်ညပိုင်းကျွန်တော်တို့စေရနာရှင်တော်လန်ရေးစကားတွေပချင်းတွေကိုပြပေးတဲ့အခါမှာဒီလူလူတွေကိုဟောပြောဝဲတွေစီယုံရေးတွေလုပ်ဖြစ်တာညားတယ်ဗျစစ်ဖြစ်နေတဲ့ဇုံဆိုတော့လေအွန်လိုင်းသုံးဆွဲမှုကလည်းတိတ်မရှိတဲ့အခါမှာonline မှာဘာတွေဖြစ်ပြနေတယ်လဲပြောပြရတာမျိုးတွေပါဒါကျွန်တော်တို့ရှိတယ်ပေါ့ဒီဆက်ရနိုင်တိုင်းစကားတွေကျွန်တော်တို့ပြတ်သားရတယ်ဆိုတဲ့နေရာမှာလည်းပဲ online လူတိုင်းမသုံးပြတော့ဒီလိုလေးတွေရှိနေပါတယ်ဆိုတော့ပြတ်သားရင်လည်းစီယုံကြီးကိုကျွန်တော်တို့သွားနေကြတယ်လမ်းစဉ်ပေါ့ဗျာ
ဆက်ရနာတိမ့်ပြီးတဲ့နောက်ပိုင်းပေါ်ပေါလာတဲ့လက်နက်ကင်ပြိပခါတွေဟာနိုင်ငံတစ်ခွနေရတော်များများမှာနေစဉ်ဒီပါရှိနေပါတယ်မြန်မာနိုင်ငံမှာနေပြည်တော်ကလွဲလို့တခြားဒေသတွေမှာမြေမြုပ်ပိုင်းကြောင့်ရသားသေးချေထိခိုက်မှုတွေတိုးလာနေတယ်လို့ UNOCHA ကဖော်ပြပါတယ်အရသားတွေဟာတိုက်ပွဲဖြစ်ပွားရာဒေသတွေအပြင်အနီးပတ်ဝန်းကျင်မှာရှိတဲ့နေရာမျိုးတွေမှာလည်းလက်နက်ကြီးရန်နောက်စစ်တပ်ကရွာတွေကိုမကြာခဏဝင်လာမျိုးတွေရှိလို့တချို့ကနေရာကိုမပြန်ရဲပဲဖြစ်နေပါတယ်မြန်မာနိုင်ငံအောက်ပိုင်းသတင်းဓာတ်ရိုက်တိုင်းဗိတ်ခရိုင်သတင်းဓာတ်ရိုက်မြို့နယ်ကကြီးရွာတွေမှာလည်းဒေသခံတချို့ဟာသူတို့ရဲ့နေရာစီကိုပြန်ဖို့အတွက်ကြောက်လန့်နေကြတယ်လို့ဒေသခံတူကပြောပါတယ်
သောဝင်ရင်းနဲ့ရှိဝါကဒီကလိုအကနာကျွန်တော်ဖုန်းပါလေသူတို့နေ့ရက်မှသူတို့စေချောင်းတာတော့မဟုတ်ကျွန်တော်သူတို့အချော့တနေရကိုလော်ပြီးဆိုအဲ့လိုအဲဦးရည်တွေထဲမှာကုလေးထဲမှာအစူလိုက်အစူလိုက်တဲတွေထိုးပြီးဆိုနေတာတော့စေချောင်းစကက်ပုံစံမျိုးပေါ့အစူလိုက်တဲထိုးတယ်တဲထိုးရတော့ဒါမှအစူလိုက်အစူလိုက်နေကြတယ်အဲ့လိုပဲအဲ့လိုပဲနေကြခင်ဗျအဲသူတို့ရောလေအချိန်မရွေးစေချောင်းထိုးလာနိုင်တဲ့အချိန်နေတဲ့ရှိတယ်ပြောဆိုတော့သူတို့ရောလေးကစကားစကားမြင်လိုက်ဝင်တော့ပြီးဝင်ဖန်တော့လို့ပြောဆိုဝင်မဖေးလဲနေနေကြီးနဲ့လက်ထောက်တော့လို့အဲ့တော့လေမျိုးကခဏခဏလုံနေတယ်ဆိုတော့လေသူတို့နေရဝင်နေလို့ရှိမပြေဘူးအဲ့လိုဖြစ်နေကြတယ်လေလက်မမီတယ်လေလက်မမီပဲနဲ့လုံနေကြတယ်ချိန်ချလိုက်တယ်အများကြီးရှိကြစည်ရည်တွေမရောပဲနဲ့ပြောတယ်ပေါ့လို့လည်းမရောအဲ့လိုအနေထားလည်းရှိကြ
တိုက်ပွဲတွေနဲ့စစ်ပေးဒုက္ခသည်တွေတနည်းတခြားတိုးလာနေတဲ့ကိုနိုင်ငံမှာလုပ်ကင်စားတော့ဖို့ခက်ခဲလာခြင်းတချို့ကလည်းပြည်ပမှာအလုပ်လုပ်ကင်ဖို့ကြိုးပမ်းနေကြပါတယ်။နှစ်နိုင်ငံကြားတရားဝင်လုပ်သားဆီလွတ်တဲ့ဒေပါဝင်နိုင်မှုကိုလှုပ်ဆောင်လာကြတာဖြစ်ပါတယ်။နိုင်ငံတကာအလုပ်သမားများအဖွဲ့ ILO ရဲ့အစီအစဉ်ထဲမှာတော့မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့အာဏာသိမ်းမှုတွေကြောင့်လူမှုစီးပွားအခြေအနေအလုပ်ကင်ရရှိနှုန်းနဲ့အလုပ်ရည်သွေးပြင်ကုန်ထုတ်စွာဆက်ပြီးတော့ကျဆင်းနေတယ်လို့ဖော်ပြထားပါတယ်။လူသမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ပြီးနဲ့အာဏာသိမ်းကာလမတိုင်ခင်တည်းကအခြေခံလူသားတွေအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရပါတယ်။အခုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်ဖြစ်နေချိန်မှာတရားမျှတမှုရရှိနိုင်ဖို့ကအရင်ကထက်ပိုပြီးတော့ခက်ခဲလာတယ်လို့အလုပ်သမားတွေနဲ့သူတို့ကကူညီပေးနေသူတွေကပြောပါတယ်။အလုပ်သမားတွေအတွက်အရင်လိုမျိုးကူညီဆောင်ရွက်ပေးမဲ့ကုစားပြုအဖွဲ့တွေမရှိတော့သလိုအခွင့်အရေးဆုံးရှုံးမှုတွေဟာပိုများလာတယ်လို့အလုပ်သမားကြီးဆောင်နေသူတူကပြောပါတယ်။
တော်တော်များများလို့သမားတွေကကျုံးပြင်ကနာကိုသွားဖို့ရောက်တာရဲ့အဲ့လိုသွားပြီးဖြည့်ရှင်းရမယ်ဆိုတာကိုမသိရရဲ့လိုက်ပါကုန်ရင်ဆောင်ရွက်ပေးမယ်အခွင့်အရေးမရှိနေရရဲ့ပေါ့နော်ဒါသာမလို့ဒီအခွင့်အရေးဆုံးရှုံးတာလည်းရှိနေရပါတော့ အလုပ်သမားဆိုတာတောင်းလျှောက်သူတို့ရဲ့အခွင့်အရေးကိုအမြဲတမ်းဒီစက်ဦးထဲမှာတောင်းဆိုနေတာတော့တည်ပြီးပြောနေတာရှိရခါကြတော့အခုတော့အဲ့ဒါတွေသူတို့လုံလို့မရတဲ့ခါကြတော့ဟိုသူတို့လည်းစိတ်ကြချလာပြီးပါမှာပေါ့နော်အပါမတစ်ခုဖြစ်တယ်ဆိုရင်ဒီတောင်းလို့မရပြောလို့မရဆိုတဲ့ခါကြတော့မပြောကြတော့ဘဲနဲ့လေဒီတိုင်းပဲဒီအခွင့်အရေးဆုံးဆုံးခံလိုက်တယ်လို့ပဲမြင်တယ်အဲ့လူသမားတွေကိုလည်းတစ်ခုပြောချင်တာပေါ့နော်အဲ့ကိုယ့်ရဲ့တရားမျှတမှုကိုတစ်ခုတနည်းနည်းနဲ့တော့ပြန်လဲတောင်းဆိုဖို့လိုအပ်တယ်ပေါ့နော်ဒါမှမဟုတ်ဆိုလို့ရှိရင်လည်းသူတို့ကထုတ်ပြောလို့ရပေါ့အခုကျတော့အဲ့ဒါတွေအကုန်လုံးကမလုံချတဲ့ခါကျတော့စိတ်တုံသွားသလိုဖြစ်နေ
နိုင်ငံပတိငိမ်မှုကြောင့်အင်းဒီချင်းနိုင်ငံတွေစီကိုထွက်ပြေးသွားသူပေါင်းက6,300ကျော်ထိရှိပါတယ်အနာသိန်းနောက်ဆက်တွဲပြည်သူတွေဟာသူတို့ရဲ့နေထိုင်မှုဘဝလုံခြုံမှုမရှိတာပါဝင်ကုန်စည်နှုန်းမြင့်တက်တဲ့ဒဏ်နဲ့စီးပွားရေးမပြေလည်တာဝင်ငွေဆုပ်ယုပ်ကျဆင်းတာတွေကတိုင်းပြည်ထဲမှာနေထိုင်ဖို့ခက်ခဲလာပါတယ်တချို့ကအင်းဒီချင်းနိုင်ငံတွေတဲကိုရရနီလာနဲ့အလုပ်လုပ်ကင်ဖို့တွိုင်းနဲ့တရားမဝင်ခိုးလာသူတွေဖြစ်နေဖမ်းဆီးခါမှုတွေကြုံရပါတယ်ထိုင်းနိုင်ငံရနှောင်းခိုင်ကရပူရီမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကမြန်မာ19ဦးကိုတရားမဝင်ခိုးဝင်လာတဲ့ပြစ်ချက်နဲ့ထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်အနာသိမ့်ပြည့်နောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်ပြိပခါတွေကြောင့်ဒုက္ခသည်တွေတိုးလာတဲ့ချင်းပြည်နယ်မှာလည်းစစ်ဘေးဒုက္ခသည်တွေမှာစားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။ပလောဝမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာဆိုလို့ရှိရင်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလစဉ်စံနပ်ရိက္ခာတချို့ကိုထောက်ပံ့ပေးမယ်စစ်ကောင်စီဘက်ကထိန်းချုပ်တာတွေရှိနေလို့ပုံမှန်ရနိုင်ဖို့ခက်ခဲနေတယ်လို့စစ်ရှောင်သူတွေကပြောပါတယ်။တချို့နေရာတွေမှာစစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်ပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီတွေတကယ်လိုအပ်တဲ့သူတွေစီကိုရောက်ရှိနိုင်ဖို့ကြံ့ကြာနေပါတယ်။ဒေသတွင်းတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေသူတွေတဲစစ်ရှောင်တချို့ကပြန်စရာနေအိမ်မရှိတော့လို့တော်တဲ့တောင်ထဲမှာနေထိုင်တဲ့အကူအညီတွေလိုအပ်နေပါတယ်။ပြန်စရာနေအိမ်ရှိသူတွေအဖို့လည်းသူတို့ရဲ့နေမြေလုံခြုံရေးအခြေအနေကြောင့်မပြန်ရဲပဲကြောက်လန့်နေကြရပါတယ်။လမ်းမဆက်သွေးရေးအခက်အခဲတွေကြောင့်လည်းဒုက္ခသည်တချို့အတွက်စာနာမှုအကူအညီတွေပေးနိုင်ဖို့ခက်ခဲနေပြီးတော့လူပေါင်းနှစ်တန်းနီးပါးဟာအခုချိန်ထိသူတို့ရဲ့နေအိမ်တွေစီကိုမပြန်နိုင်သေးပဲအခက်ခဲတွေရင်ဆိုင်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ကျွန်တော်သားမြို့ဦးပ
ါအခုတော့ဖတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံခြားဝင်ငွေထက်ဝက်နှိပါလောက်ရနေတဲ့မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုအမေရိကန်ကတန်းခတ်အရေးယူလိုက်ပြီးတချိန်တည်းမှာပဲဗြိတိန်နဲ့ကနေဒါတို့ကလည်းစစ်ကောင်စီနဲ့ဆက်ဆက်တယ်ဆိုတော့လူပုဂ္ဂိုလ်နဲ့လုပ်ငန်းကြီးတွေကိုအရေးယူတန်းခတ်ပါတယ်စစ်ကောင်စီရဲ့ဝင်ငွေဖြတ်တောက်ရေးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေအရေးကြီးတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့မြန်မာရေးဆောင်ရွက်သူတွေကရှုမြင်ပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်မြန်မာနိုင်ငံပိုင်ရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုတန်းခတ်ပိတ်ဆို့မှုချမှတ်ကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကအောက်တိုဘာလ31ရက်နေ့အင်္ဂါနေ့မှာကြေညာပါတယ်။ကမ်းလွန်ရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းတွေပူးရဲလှုပ်ဆောင်နေတဲ့ MOGE ဟာဆိုရင်မြန်မာစစ်ကောင်စီအတွက်အရေးကြီးတဲ့ဝင်ငွေရလန်းတစ်ခုဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ15ရက်နေ့ကစလို့အသက်ဝင်မဲ့တန်းခတ်ပိတ်ဆို့မှုအရာအမေရိကန်နိုင်ငံသားတွေအနေနဲ့မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE အတွက်အကျိုးမြတ်ရှိစီမဲ့ငွေကြေးဝန်ဆောင်မှုတွေမပေးဖို့တမ်းမြစ်တာဖြစ်တယ်လို့အမေရိကန်ထင်းချုံမှုအောက်မှာအရေးမြစ်တင်တဲ့ငွေကြေးရရှိခွင့်ကိုလည်းပိတ်ပင်တာဖြစ်ပါတယ်။မြန်မာစစ်ကောင်စီရဲ့ဝင်ငွေတွေဖြတ်တောက်ရေးလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုတန်းခတ်ပိတ်ဆို့မှုချမှတ်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့မေလန်ပြည်နယ်ချင်းတိုင်ရင်သားများအဖွဲ့ CAM ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇိုသုံးဖုန်ကတော့အမေရိကန်ရဲ့မြန်မာအပေါ်အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုဟာနိုင်ငံရေးအရာထူးခြားတဲ့တရားမှုအဖြစ်ယူဆပါတယ
် US အနေနဲ့ Ukraine နိုင်ငံတစ်ခုတည်းမဟုတ်ဘူးအခုကတော်တော်လေးဒီ US နိုင်ငံချေးရေးမှုဟာတော်တော်လေးအရေးကြီးတဲ့ဒီတောင်းလျှောက်ကူညီလာခဲ့တဲ့ Israel မှာပြဿနာကြီးကြီးတက်နေတယ်ခုอิสราเอลฮามาสကိစ္စအခုလိုမျိုးအချင်းမှာเนาะအခုလိုမျိုးဆုံးဖြတ်ချက်ချလိုက်တာကတော့ဒါနိုင်ငံရေးအရာအနေနဲ့ဝါဆင်တန်ဒီစီအနေနဲ့ကျွန်တော်တို့နေဦးတော်ဆောင်ရေးကိုဘလောက်အရေးတကြီးထားတယ်လဲကျွန်တော်တို့ဖက်ဒရယ်အရေးဘလောက်အရေးတကြီးထားတယ်လဲဒီမိုကရေစီအရေးဘလောက်အရေးတကြီးထားတယ်လဲပြတ်တာတယ်
အမေရိကန်ရဲ့အခုနောက်ဆုံးပြစ်ဒဏ်ခံပိတ်ဆို့မှုထဲမှာ စစ်ကောင်စီဝင်ကြီးတွေဖြစ်တဲ့ဦးချာလီတန်းဒေါက်တာကန်စောညွှန်ကြားရေးမှူးချုပ်တွေဖြစ်တဲ့ဒေါ်ဆွေဆွေအောင်နဲ့ဦးစော်မင်းတို့ကို SND လို့ခေါ်တဲ့အရေးယူပိတ်ဆို့မှုအထူးသတ်မှတ်ချက်အစီအမံထည့်သွင်းပါတယ်။ဒါ့အပြင် Skyrire Hero Company Limited, Suntech Technologies Company Limited နဲ့ Suntech International Trading Company Limited တို့ကိုလည်း SND အစီအမံအမေရိကန်ကထည့်သွင်းပါတယ်။စစ်ကောင်စီကိုလေရင်အစိပ်ပိုင်းတွေအပါအဝင်ကန့်သတ်ကုန်စည်တွေဖြည့်သွင်းနေတဲ့ဒါမှမဟုတ်လဲဗဏ္ဍာရေးဝန်ဆောင်မှုတွေပေးတဲ့နေရာမှာပတ်သက်မှုနဲ့လူပုဂ္ဂိုလ်၅ဦးလုပ်ငန်းတစ်ခုကိုဗြိတိန်ကတန်ခတ်အရေးယူပါတယ်။အမေရိကန်ဗြိတိန်နဲ့ပူးပေါင်းဆောင်ရွက်မှုအဖြစ်ကနေဒါကလည်းလူပုဂ္ဂိုလ်39ဦးနဲ့လုပ်ငန်းကြီး22ခုကိုပြစ်ဒဏ်ခတ်အရေးယူပါတယ်။ဗြိတိန်ကနေဒါနဲ့အတူပူးပေါင်းဆောင်ရွက်ပြီးမြန်မာစစ်ကောင်စီအပေါ်အရေးယူတန်ခတ်မှုဟာဆိုရင်အချမ်းဖတ်လို့ရက်တွေကျူးလွန်ဖို့လိုအပ်တဲ့လက်နက်တွေအထောက်ပံ့တွေရရှိရေးကိုပိတ်ပင်မှုဖြစ်တယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနဗဏ္ဍာရေးနဲ့အကြံဖက်ဝါဒဆန်ရယုံအတွင်းဝင် Brian Nelson ကကြီးညာချက်မှာပြောပါတယ်စစ်ကောင်စီရဲ့ရှောင်ရှားတဲ့နိလန့်တွေညှော့သွားစေပြီးအကြံဖက်မှုတွေကိုတာဝန်ခံလာစေရေးအတွက်တညီတညွတ်ထဲပိုက်ဖြတ်ထားစေဖြစ်တယ်လို့လည်းအတွင်းဝင် Nelson ကကြီးညာချက်မှာပြောပါတယ်ကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews က
To deprive the junta of the three things that it needs to sustain itself: money, weapons, and legitimacy.
ကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကစစ်ကောင်စီအပေါ်မှာငွေကြေးလက်နက်အသည့်အမှတ်ပြုမှုမပေးရေးပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပြီးစစ်ကောင်စီအပေါ်မှာနိုင်ငံတကာရဲ့ပူးပေါင်းတန်ခတ်မှုပို့ပြီးတော့တိုးလာတာဟာသတင်းကောင်းဖြစ်တယ်လို့ကုလသမဂ္ဂထွေထွေညီလက္ခဏာတတိယကော်မတီမှာအောက်တိုဘာလအတွင်းပြောဆိုတာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့စစ်ကောင်စီအပေါ်ပူးပေါင်းတန်ခတ်အရေးယူဖို့ဒီဇိုင်းမှမှတိုက်တွန်းနေတာဖြစ်ပြီးအခုနောက်ဆုံးအမေရိကန်နဲ့မဟာမိတ်တွေရဲ့မြန်မာအပေါ်တန်ခတ်ပိတ်ဆို့မှုကိုလည်းချုံ့ဆူလိုက်ပါတယ်။မြန်မာရေနံနဲ့သဘာဝတန်းငွေလုပ်ငန်း MOG အတွက်အကျိုးအမြတ်ဖြစ်စီမဲ့ဗဏ္ဍာရေးဝန်ဆောင်မှုကိုတားမြစ်မှုဟာဆိုရင်စစ်ကောင်စီရဲ့အဓိကဝင်ငွေရလန်းကိုထိခိုက်သွားစေမယ်လို့ကုလသမဂ္ဂကိုယ်စားလှယ် Tom Andrews ကပြောဆိုပြီးအခုအရေးယူတန်ခတ်မှုဟာဆိုရင်အရေးကြီးတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းပြောပါတယ်ဒီတန်ခတ်ပိတ်ဆို့မှုတွေကမြန်မာပေါ်မှာထိခိုက်သက်ရောက်မှုရှိတယ်လို့စစ်ကောင်စီရဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမောင်မောင်ဝင်းကဩဂုတ်လအတွင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံခြားဝင်ငွေထက်ဝက်နီးပါးကိုတဘာဝဓာတ်ငွေလုပ်ငန်းကရရှိနေတာပါအခုလိုနိုင်ငံတကာရဲ့ပူးပေါင်းအရေးယူဓာတ်ခတ်မှုတွေကြောင့်စစ်ကောင်စီအနေနဲ့ဓာတ်ခတ်ပိတ်ဆို့မှုတွေကိုရှောင်လွှဲနိုင်မဲ့အခြေအနေရော့ကျသွားစေတယ်လို့မေရီလန်းပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့ CAM ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇိုးသုံးမုံကလည်းယူဆပါတယ်ရှင်
ဒီ US တနင်္ဂနွေထဲမှာဟုတ်ဘူးဒါကနေဒါလည်းပါတယ်အခု UK လည်းပါတယ်အခုလိုမျိုးပူပေါင်းပြီးတော့ဒဏ်ခတ်ပိတ်ဆို့တာတော်တော်လေးထိရောက်မှုရှိတယ်ဟောဥပမာ US တနင်္ဂနွေထဲနဲ့လုပ်ရင်တစ်ဖက်ကသူတို့ကကနေဒါကိုလည်းချင်းခတ်နိုင်တယ် UK ကိုလည်းချင်းခတ်နိုင်တယ် EU ကတနင်္ဂနွေပေါ်လို့ဥပမာလော်ဝေးလားဒန်မတ်လားဆွီဒန်အဲ့လိုမျိုးသူတို့အမျိုးမျိုးကလမ်းကြောင်းဆက်နိုင်တယ်အခုကတော့တကယ်ပူပေါင်းဆောင်ရွက်ပြီးတော့အခုလိုမျိုးလှုပ်လာတာကတော့တော်တော်လေးကြည့်ရမှုရှိတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။
အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုလိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ဗီဒီယိုအပြည့်အသက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်းမှသောတာရှင်များရှင်။အခုတော့လူမှုရှုခင်းသတင်းပတ်ဆင်ခဏကိုထုတ်လွှင့်မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအလုသမားဘဝကနေအလုသမားအရေးလို့သူဖြစ်လာတဲ့အကြောင်းမြန်မာပါဝင်အရှိတောင်အာရှ6နိုင်ငံကရွှေပြောင်းအလုသမားရေးလုပ်နေသူတွေစာအုပ်ထုတ်ဝေချပါတယ်ဆက်ဖက်သူတွေကိုသိစေခြင်းနဲ့သတင်းစကားနဲ့ပတ်သက်လို့စာအုပ်ရေးသူကိုခန့်နေကြီးကိုမဆုမျက်မှန်ကမေးမြန်းပေးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာမြန်မာပါဝင်ဒီအရှိတောင်အာရှကရွှေပြောင်းအလုပ်သမားတွေကြုံတွေ့ကြရတဲ့အခက်အခဲတွေနဲ့ပတ်သက်လို့စာအုပ်တအုပ်မကြခင်တုန်းကထောက်ဝေခဲ့ပါတယ်။နိုင်ငံသားသားရွှေပြောင်းအလုပ်သမားတွေအရေးဆောင်ရွက်နေသူတွေကိုယ်တိုင်သူတို့ရဲ့အတွေ့အကြုံတွေကိုရေးပြထားတဲ့စာအုပ်ဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီအလုပ်သမားရေးဆိုင်ရာဩစာညောင်းတဲ့အဖွဲ့အစည်းတစ်ခုကထောက်ဝေတဲ့ဒီစာအုပ်ထဲမှာမြန်မာအလုပ်သမားအရေးနဲ့မြန်မာရွှေပြောင်းအခြေချသူတွေရဲ့အရေးကိုဆောင်ရွက်နေတဲ့ကိုခန့်နေကြီးကလည်းပါဝင်ရေးသားထားပါတယ်။သူကတော့ဘူဆန်မြို့တော်ဝန်ရုံးရဲ့ဌာနခွဲတစ်ခုဖြစ်တဲ့ဘူဆန်ရွှေပြောင်းအခြေချနေထိုင်သူများကူညီထောက်ပံ့ရေးစင်တာကမြန်မာတာဝန်ခံဖြစ်ပါတယ်။ကိုခန့်နေကြီးအပါအဝင်အရှိတောင်အာရှကအလုပ်သမားရေးဆောင်ရွက်နေသူတွေစုပေါင်းပြီးတော့ပထမဆုံးထုတ်ဝေတဲ့စာအုပ်နဲ့ပတ်သက်လို့ကိုခန့်နေကြီးကိုမေးမြန်းထားပါတယ
်။စာအုပ်ရဲ့နာမည်ကတော့ကျွန်တော်တို့မြန်မာလိုပါတာပြန်မယ်ဆိုရင်တော့ပဝင်းကျင်ကောင်ကိုဖန်တီးတဲ့သူတွေလို့အဓိပ္ပာယ်ရတာပေါ့နော်။ကိုလီကတော့ကျော်စုမန်သူနော်စာရမ်ပြောအလိုမျိုးအတိတ်ပဲနဲ့ရေးထားတယ်။ပါဝင်ပြီးတော့ရေးသားတဲ့လူတွေကတော့မြန်မာ၊ဗီယက်နမ်၊သီရီလင်္ကာ၊ဘင်္ဂလားဒေ့ရှ်၊နေပါလ်၊ဖိလစ်ပိန်၆နိုင်ငံအလို့သမားရေးဆောင်ရတဲ့လူ၆ဦးပေါ့သူတို့ရေးသားတဲ့အကြောင်းအရာဖြစ်ပါတယ်
။ဆိုတော့ဒီပဝင်းကျင်ကောင်ကိုဖန်တီးသူဆိုတော့အတိတ်ပဲကတော့ဒီအပြောင်းလဲကောင်ကိုဖန်တီးတဲ့သူတွေပေါ့လေ။ဆိုတော့ဒီစာအုပ်ကဒီကိုရီးယားနိုင်ငံမှာဒီအလို့သမားတမကအဖွဲချုပ်အပါအဝင်ဒီအလုသမားအရေးဆောင်ရွက်တဲ့ဟိုအဖွဲတွေပေါ့လေစုပေါင်းထားတဲ့ဒီဩစာညောင်းတဲ့အဖွဲစီကထုတ်တဲ့စာအုပ်ဖြစ်တဲ့အခါကျတော့အဲ့တော့ဒီစာအုပ်ထဲမှာအဓိကပေါ့နော်မင်းမောင်းထိုးပြခြင်းတဲ့အကြောင်းတွေကဘာလို့ပြောလို့ရပါလဲရှင
်ကျွန်တော်တို့အကြောင်းနှစ်ချက်ပေါ့ဒီကိုရီးယားလူမှုအဖွဲစီအလုသမားရေးဆောင်ရွက်တဲ့အဖွဲစီတွေကိုပြောပြခြင်းနိုင်နောက်မိခင်နိုင်ငံပေါ့မိမိတို့ရဲ့နိုင်ငံကနေပြီးတော့ကိုရီးယားနိုင်ငံမှာလာရောက်လို့ကန်လုတ်ကန်နေတယ်ရွှေပြောင်းအလုသမားတွေကိုလည်းကျွန်တော်တို့ကနေပြောပြခြင်းနဲ့အကြောင်းအရာပဲလို့နှစ်ပိုင်းခွဲထားတာပေါ့ဒီကိုရီးယားဘက်ကိုကျွန်တော်တို့ပြောပြခြင်းတာကတိတဲ့အတိုင်းပဲကိုရီးယားနိုင်ငံဆိုတာလေအာရှမှာတော့ရုပ်တရက်ပေါ့နော်ဒါဂျီဟိုတိုးတက်ဖွံ့ဖြိုးလာတဲ့နိုင်ငံဦးဆောင်နိုင်ငံတစ်ခုဖြစ်ပြီးတော့နောက်အလုသမားအရေးဒုက္ခရေးနဲ့ဆိုရင်လေဒါအာရှမှာဒါထိတ်တန်းပေါ့နော်ဒီကျွန်တော်တို့အားကြရတဲ့နိုင်ငံအနေထားတွေမှာပါပါတယ်သို့တော်လေအာနစ်စက်ကပါလေဆိုရင်ဒီဖြစ်လာတဲ့ပြဿနာတွေအပေါ်မှာဒါသူတို့တွေကဒီဖြစ်ရှင်းဆောင်ရွက်တာကိုအာတန်ပြီးတော့မှသူတို့လက်ရှိကျွန်တော်တို့ရောက်နေတဲ့အလို့သမားတွေရဲ့ background ပေါ့နော်ဒီနိုင်ငံကိုလာရောက်ရတဲ့အကြောင်းရင်းတွေသူတို့တွေရဲ့တောက်လျှောက်ပေါ့တွေ့ကြုံခံစားရတဲ့အခက်အခဲတွေအပိုင်းမှာတော့ဒီလိုမျိုးစူးစမ်းလေ့လာမှုအားနည်းနည်းနည်းတဲ့သဘောရှိတဲ့အတွက်ကျွန်တော်တို့ရဲ့ဒီကိုရီးယားနိုင်ငံဆောက်ရောက်တဲ့အချိန်ကနေစပြီးတော့မှလက်ရှိအထိပေါ့နော်ကြုံတွေ့ခဲ့ရတဲ့အခက်အခဲပြဿနာတွေဒါဟိုထုတ်ဖို့မပြောတဲ့ပြဿနာအထင်းထဲမှာငုံနေတဲ့ပြဿနာမျိုးတွေကိုပါကျွန်တော်တို့ကဖွင့်ချပြီးတော့မှပြောပြခြင်းအပြင်ပို့ပြီးတော့မှရှုပ်ရှားလို့သမားတွေပေါ်မှာနားလည်ပြီးတော့သူတို့ရဲ့အခက်အခဲတွေကိုဖြေရှင်းတဲ့အခါမှာပို့ပြီးအထောက်အကူရစေမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးမိမိတို့ရဲ့အကြောင်းပေါ့နော်ဒီအားလေးအခက်အခဲတွေကြုံတွေ့ခဲ့ရတဲ့ဖြတ်သန်းခဲ့ရတဲ့အနေအထားတွေကိုအကုန်လုံးရှင်းပြခြင်းနဲ့ပါသလိုနောက်ဒုတိယပိုင်းကျွန်တော်တို့မိခင်နိုင်ငံကရွှေပြောင်းလူသမားတွေအပေါ်မှာပြောပြခြင်းနာကတော့ဒါပြောင်းလဲမှုတစ်ခုပေါ့နော်ကျွန်တော်တို့လည်းရခင်ကကိုရီးယားနိုင်ငံကိုစရောက်ပြီးတော့လာခဲ့တော့ဆိုရင်တော့ဒါငွေရှာဖို့ဆိုတဲ့ခေါင်းစဉ်တစ်ခုလည်းနဲ့ကျွန်တော်တို့တွေကလာခဲ့ကြတယ်ဒါလူသမားဆိုတဲ့အတိတ်ပဲကဘာဆိုတာကိုကျွန်တော်မသိဘူးအလုံးလုံးပဲပတ်စံရအောင်ရှာမယ်ပတ်စံရကိုယ့်နိုင်ငံကိုပြန်မယ်ကိုယ့်နိုင်ငံမှာတစ်ခါစီးပွားရေးပြန်လုပ်ပြီးတော့သူများရှိရဒါဘယ်လိုပဲပြောပတ်စံပြန်ရှာမယ်ဆိုတဲ့ရည်ရွယ်ချက်တွေနဲ့လာကြရတာပေါ့နော်အဲ့လိုမျိုးတဲမှာပဲတန်တရာလဲပြီးတော့ဟိုကျွန်တော်တို့ဘလူကိုရီးယားနိုင်ငံတွင်မှာပြောင်းလဲသွားတယ်ပေါ့နော်လှုပ်ရှားမှုဘက်ကိုပေါ့နော်အလုံးသမားအခွင့်အရေးတို့လူအခွင့်အရေးတို့ဆိုတဲ့လှုပ်ရှားမှုဘက်ကိုကျွန်တော်တို့ဘလူရောက်သွားတယ်လေဆိုတဲ့ဒီပြောင်းလဲမှုဖြစ်စဉ်လေးကိုပြောပြခြင်းအပြင်သူတို့တွေအတွက်ပေါ့နော်အတွေ့တစ်ခုဝင်သွားသိရှင်နေပေါ့ဒီလိုရည်ရွယ်ချက်နဲ့ကျွန်တော်တို့ကဒီစာအုပ်ထဲမှာကိုယ်အကြောင်းအရာလေးတွေကိုရေးကြတာဖြစ်ပါတယ
်ဆိုဆော့ဆော့ပြောခဲ့သလိုပဲဒီကိုခန့်တဲ့ဒီကိုရာရလဲကိုရာရဒီရွှေပြောင်းအလုပ်တောင်ကိုရီးယားနိုင်ငံကိုရွှေပြောင်းအလုပ်သွားအနေနဲ့အလုပ်ဖို့ရောက်လာရပေါ့လေအဲ့ဒီကနေမှဒီအလုပ်သမားအရေးဆောင်ရွက်သူဖြစ်လာတဲ့အကြောင်းဟိုစာအုပ်ထဲမှာရေးပြထားတဲ့အခါကျတော့ဒီဖတ်တဲ့သူတွေကိုကိုခန့်တဲ့ကြီးပြောပြခြင်းနဲ့အကြောင်းလေးကိုအတိုးချုပ်ပြီးတော့ပြောပြပေးပါလားရှင
်အတိုးချုပ်မယ်ဆိုရင်တော့ကျွန်တော်တို့ ဟိုလူစားကပဝင်းကျင်အပေါ်မှာမူတည်ပြီးတော့အများကြီးပြောင်းလဲတယ်ဆိုတဲ့ဥစ္စာကိုကျွန်တော်မိမောင်းထုတ်ပြချင်တာပေါ့အဲဒီထဲမှာကျွန်တော်ဥပမာလေးတစ်ခုနဲ့ပြထားတယ်မြန်မာပြည်ကကျွန်တော်တို့ចောင်းနေမြန်မာចောင်းငင်းစင်းကပေါ့နော်ចောင်းစာအထက်မှာတင်ငယ်ပြီးတဲ့ကျင်းညီနောင်ဆိုတဲ့ပုံမြင်လေးနဲ့ဥပမာပေါ့ကျွန်တော်ကိုနိုင်လဲပဲရခင်ကဒီလိုမျိုးဆက်ယုံနေတဲ့မှာပြင်ပြင်းပြင်းလုံးလုံးပြီးတော့ဘာဘာဒီစိတ်ပိုင်းဆိုင်ရာပေါ့နော်ရုပ်ပိုင်းဆိုင်ရာဒီအတွေးမြင်ပိုင်းဆိုင်ရာဘာတိုးတက်မှုမရှိငွေတစ်ခုပဲရှာပြီးတော့မှဒီလိုရုံးကန်ပြီးတော့မှနေခဲ့ရတဲ့အနေအထားမျိုးနဲ့နောက်ပိုင်းမှာကျွန်တော်ပတ်ဝန်းကျင်တစ်ခုပေါ့နော်ကောင်းတဲ့ပတ်ဝန်းကျင်တစ်ခုကိုကျွန်တော်တို့တွေ့ရှိပြီးတော့မှဒီလောသမအခွင့်ရေးနာလူခွင့်ရေးဆောင်ရွက်တဲ့ဒီစင်တာတစ်ခုနဲ့တွေ့ပြီးတော့မှအဲ့ဒီကနေကျွန်တော်ဘယ်လိုပြောင်းလဲသွားပြီးတော့မှဒီလိုမျိုးဟိုအများအတက်ဆိုတာမျိုးပေါ့နော်အဲနောက်ပြုပြင်ပြောင်းလဲမှုဒီဥပဒေတွေအခွင့်ရေးတွေဒီပေါ်မှာဘယ်လိုမျိုးစိတ်ပါသွားတယ်လဲဒါကြောင့်ကျွန်တော်တို့ကလူကဒီလိုမျိုးပတ်ဝန်းကျင်မှာမူတည်ပြီးတော့အများကြီးပြောင်းလဲပါလေဒါကြောင့်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်ကိုလည်းဟိုကောင်းလဲရှာဖေးဖို့လို့တို့မိမိကိုယ်တိုင်ကလည်းပတ်ဝန်းကျင်ကောင်းတစ်ခုကိုဖန်တီးဖို့လိုပါလေဆိုတာမျိုးကျွန်တော်အဲ့လိုမိမောင်းထုတ်ပြခြင်းတဲ့သဘောပါပဲဟုတ
်ဒီစာအုပ်ကအခုတော့တောင်ကိုရီးယားနိုင်ငံမှာထုတ်ဝေပြီးပြီပေါ့လေဆိုတော့ဒီထုတ်ဝေပြီးတဲ့ပုံမှာဒီစာအုပ်အပေါ်လူတွေရဲ့တုံ့ပြန်မှုကရောဘယ်လိုရှိရလို့ပြောလို့ရလဲချက
်အခုလက်တလောတော့ကျွန်တော်တို့ကစာအုပ်မိတ်ဆက်ပွဲဆိုတာမျိုးကျွန်တော်ပါဝင်ဖြစ်တဲ့ပွဲလေးရှိသလိုမပါဝင်တဲ့ပွဲတွေတခြားလူတွေပေါ့နော်6ဦးဆိုတဲ့အတွက်အလှည့်ပြီးလောက်ကြတဲ့အခါမှာကျွန်တော်ကိုယ်တိုင်ပါဝင်တာကတော့အဲ10ချင်းလောက်ရှိသွားပါပြီဟုတ်ကဲ့မမရရတော့ဒီဆိုးမျိုးပါရှိတဲ့ဒီကျွန်တော်တို့လွှတ်တော်တွေပေါ့နော်ဒီနိုင်ငံတော်ရဲ့လွှတ်တော်တွေမှာလေလွှတ်တော်အမတ်တွေကိုဖိတ်ပြီးတော့ဒီလိုစာအုပ်မိတ်ဆက်ပွဲတစ်ချိန်လုပ်ခဲ့ပြီလေကျန်တာကတော့ကျွန်တော်အလုပ်သမားတက်မကနေမီပေါ့နေမီတွေရဲ့အလုပ်သမားတက်မကအဖွဲ့အစည်းတွေကဖိတ်ကြလို့ live ဟောပြောဟောပြောပြပေးရတာရှိသလိုနောက်ကျွန်တော်တို့အထက်တန်းအကြောင်းတွေပေါ့နော်ဟိုထက်တန်းအကြောင်းပူဆန်းကျောင်းနံပဝင်းချီမှာကျွန်တော်တို့မြို့ပဝင်းချီရဲ့အထက်တန်းအကြောင်းကအကြောင်းသားတွေကိုလေကျောင်းသူတွေလေကျွန်တော်တို့ကဒီစာအုပ်တွေအကြောင်းအရာလေးတွေကိုမိတ်ဆက်ပြီးတော့ပြောပြဆိုတော့ဟိုစိတ်ဝင်စားမှုကတော့တော်တော်လေးရောရပါတယ်
ကိုအခက်နေကျလက်ရှိမှာတော့ဒီဘူဆန်မျိုးတော်ဝန်ရုံးရဲ့ရွှေပြောင်းနေထိုင်သူများဟိုအရေးကိုကူညီတဲ့စင်တာမြန်မာတာဝန်ခံပေါ့လေဆိုတော့အဲ့ဒီမှာကိုရဲ့ဒီလှုပ်သက်17နှစ်ကျော်ကာလအတွင်းမှာပေါ့နော်ဒီမြန်မာနိုင်ငံကနေပြီးတော့ကိုရီးယားမှာလာပြီးတော့အလုံးလုံးကြသူအများစုကဘလို့အခက်ခဲတွေကြုံရတယ်ဆိုတာကိုရောပြောပြလို့ရမှာချက်
ကျွန်တော်17နှစ်လောက်တဲ့17နှစ်ကျော်ကာလမှာတစ်နှစ်မှာကျွန်တော်တို့ဒီကောင်ဆယ်လင်းပေါ့နော်အကြံပေးရတဲ့ကိစ္စတွေဒီအမှုပေါင်း 6,000 9,000 ဝန်းကျင်လောက်ရှိပါတယ်။ဟိုအများအဖြစ်ကတော့ဒီလုပ်ငန်းတွေပြောင်းရွှေ့နေတာတွေပေါ့ကြုံနေကြတာတော့ဒါလုပ်ငန်းတွေပြောင်းရွှေ့လို့မရတာနေစင်ပွားဖြစ်လာတဲ့ပြဿနာတွေများပါတယ်။နောက်လုပ်ငန်းတွေထိခိုက်မှုပြဿနာတွေရှိမယ်။နောက်ကျန်းမာရေးပြဿနာတွေနောက်ဘာသာစကားအခက်အခဲတွေပေါ့နော်။နောက်ဗီဇာပြောင်းရွှေ့တဲ့ဟိုဗီဇာပြောင်းတာကြီးဗီဇာတက်တန်းတိုးတာမျိုးတွေပေါ့ဒီလိုမျိုးခက်ခဲလို့ကျွန်တော်တို့ကတယ်လီဖုန်းနဲ့လည်းအကြံပေးရပါတယ်နောက်စင်တာကိုလာရောက်တဲ့လူတွေကိုလည်းဆွေးနွေးပေးရတယ်နောက်ကိုယ်တိုင်လည်းပဲအပြင်ကိုပေါ့နော်ထွက်ပြီးတော့မှစေယုံစေကံပဲဖြစ်ဖြစ်သူတို့တွေနေတဲ့ဆက်ယုံနေနောက်ရေစကံမှုဆိုလည်းတမျိုးပေါ့နော်အလုပ်သမားယုံဆိုလည်းအလုပ်သမားမှုဒီလိုမျိုးတွေလည်းအပြင်ထွက်ပြီးတော့ကျွန်တော်တို့ကောင်ဆယ်လင်းလုပ်ပေးရတာရှိပါတယ်ဟုတ်
ဘူဆန်မျိုးတော်ဝန်ရုံးရဲ့ရွှေပြောင်းနေထိုင်သူများကုညီထောက်ပံ့ရေးစင်တာကမြန်မာတာဝန်ခံကိုခန့်နေချင်ဖြစ်ပါတယ်ရှင်နိုင်ငံသားမှာအလုပ်သွားလုပ်ကြမဲ့သူတွေအနေနဲ့ဒီကိုသွားရမဲ့နိုင်ငံရဲ့ရာသီဥတုဒီအလုပ်ခွင့်မှာကြုံတွေ့ရလိမ့်ရှိတဲ့ပြဿနာတွေကိုကြိုတင်ပြီးတော့လေ့လာသွားမယ်ဆိုရင်တကယ်ရင်ဆိုင်ရတဲ့အခါမှာအခက်အခဲတွေနည်းမယ်လို့လည်းသူကအကြံပြုပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြည့်ကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
အခုတော့တက်တန်ရောက်သတင်းလှအစီအစဉ်အလှည့်ပါရှင်ကဘာကျော် pop ဆိုတော့ Taylor Swift အခုနောက်ဆုံးထုတ်လိုက်တဲ့တိတက်ပြားနဲ့ UK အကောင်းဆုံးတိတက်ပြားစီရင်ထိတ်ဆုံးရောက်နေပါတယ်။ Korea K-pop Big Bang အဖွဲ့တဲကနာမည်ကျော် G-Dragon ကိုမူရစေသုံးဆွဲတယ်ဆိုပြီးမတင်ကမှုနဲ့ရဲကခေါ်စစ်ပါတယ်။မအေးတန်နာကျော်ရဲ့တက်တန်ရောက်သတင်းလှအစီအစဉ်ပါရှင်။
ကဘာကျော် pop ဆိုတော့ Taylor Swift ကအခုသူနောက်ဆုံးထုတ်လိုက်တဲ့ဒေးတက်ပြားနဲ့ Britain နိုင်ငံ UK ဒေးတပုတ်ထဲဒေးတက်ပြားဆင်းမာရောဒေးတက်ပြားတစ်ချက်လုံးရဲ့ဆင်းမာရော November 3ရက်နေ့ကထိတ်ဆုံးရောက်နေပါတယ်။သူကသူ့ရဲ့လူကြိုက်များပြီးတော့အောင်မြင်ပြီးသား1989ဆိုတဲ့ဒေးတက်ပြားကိုပြန်ပြီးတော့အသံသွင်းထုတ်လုပ်တာပါ။တစ်ချက်နဲ့ဆက်တပုတ်ပါပြီးတော့ October 28ရက်နေ့မှာဖြန့်ချိတာဖြစ်ပါတယ်။အဲ့ဒီကတော့2014သူ့ရဲ့မူရင်းခွေထွက်သွားတဲ့နေ့ကိုနှစ်တင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်။
မွေးခွေတော်ကပထမထွက်ထွက်ချင်းတည်င်းတစ်ပတ်အယောင်အားက9000ရှိခဲ့ပြီးအခုပြန်ထုတ်တဲ့တပြားတင်မှာတော့နှစ်ဆများပြီးတော့ 38,000 ကျော်ရရှိတယ်လို့လူကြိုက်အများဆုံးတေးဆင်းပြုလုပ်တဲ့ Official Chat Company ကပြောပါရည်ဒါရင်မဲလားဆိုတော့မဟုတ်သေးပါဘူးဒီတေးတပြားကဒီနှစ်ထွက်ပြီးသမျှတေးအပံအကုန်လုံးအတွက်ပထမဆုံးအပံရောင်းအားတွေအားလုံးထက်တားတာပါဒီတေးရဘုံကသူ့ရဲ့ဆက်တစ်ချက်မြောက်ဖြစ်ပြီးတော့တခြား UK မှာလူကြိုက်အများဆုံးတခြင်းဆဲဘုတ်ထဲဝင်တဲ့တခြင်းတွေအလုံးထက်ပေါင်းရင်တော့မှသူ့ရဲ့တခြင်းတစ်ဘုတ်ထက်ကပိုပြီးတော့နားထောင်မှုများပါတယ်ပြီးတော့သူကဗြိတိန်နိုင်ငံမှာဒီရာစုနှစ်ထဲနံပါတ်1ချိတ်တဲ့တေးတက်ပြားတွေအများဆုံးထုတ်တဲ့အမျိုးသမီးအဆိုတော်ဖြစ်ပါတယ်ဒီတေးတက်ပြားတင်မှာတခြင်းတင်၅ဘုတ်လည်းပါဝင်တာပါအဲ့ထက်က Is it over now ဆိုတဲ့တခြင်းက online နားထောင်မှုပေါင်း 4.9 သန်းနဲ့တခြင်းတစ်ပုတ်ထဲစီမှာနံပါတ်1ချိတ်တာဖြစ်ပါတယ်။နောက်တခြင်းတွေဖြစ်တဲ့ Now that we don't talk နဲ့ slash ဆိုတဲ့တခြင်းတွေကလည်းလူကြိုက်အများဆုံးနံပါတ်1နဲ့နံပါတ်5နေရာမှာရှိကြပါတယ်။မူရင်းခွေတော့ကဆိုရင်လဲ shake it off to blank space တို့တခြင်းတွေကကမ္ဘာနိုင်ငံတော်တော်များများမှာနံပါတ1ရောက်ပြီးတော့2016 Grammy ဂီတာဆုချီးမြှင့်ပွဲမှာတော့ဒီတေးတပြားနဲ့အကောင်းဆုံးတေးတပြားဆုနောက်ပြီးတော့အကောင်းဆုံးအဆိုဆုနဲ့အဲ့ထက်က Bad Blood ဆိုတဲ့တခြင်းတွေအကောင်းဆုံးတခြင်းဗီဒီယိုဆုလို့ရရှိခဲ့ပါတယ်။ Taylor Swift ကသူ့ရဲ့ပထမဆုံးတေးတပြား6ချက်ကိုမူရင်းတေးထုတ်လုပ်ရေးကုမ္ပဏီ Big Machine ကိုစာချုပ်သက်တမ်းကုန်စည်2019မှာကုမ္ပဏီကိုမိုဘိုင်းခွင့်ပေးလိုက်ရတာကြောင့်ဒီကိစ္စပြဿနာအကြီးကျယ်ဖြစ်ခဲ့ပါတယ်။အဲ့ကုမ္ပဏီကတေလဆွေရဲ့မူရင်းအတန်သွင်းတက်ပြားတွေကိုဒေါ်လာတန်300ကျော်နဲ့ရောင်းလိုက်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ကိုရီးယား K-pop Big Bang အဖွဲ့ကနာမည်ကျော် G-Dragon ကိုရဲကမူရင်းစေးသုံးဆွဲတယ်ဆိုရင်မတင်ကားမှုနဲ့နိုဗင်ဘာလ6ရက်နေ့တနင်္လာနေ့ကပဲခေါ်ယူပြီးဆစ်ဆေးပါတယ်။တောင်ကိုရီးယားမှာနာမည်ကျော်အမှုပညာရှင်တွေမူရင်းစေးမှုပြဿနာတွေတက်နေချိန်မှာအခုနောက်ဆုံးပေါ်ထွက်လာတဲ့အမှုလည်းဖြစ်ပါတယ်။ရှေးရိုးကျွဲအယူကြီးတဲ့တမရယုံဆွယုံလက်ထက်မှာတရားမဝင်မှုရေးစေတုံးဆွဲမှုကိုအကြီးကျယ်နှိမ့်နှင်းနေပြီးတော့အခုနောက်ဆုံးအသက်35နှစ်နာမည်ရင်းကွမ်ဂျီယွန်ဖြစ်တဲ့ဂျီဒရဂွန်စုံစမ်းစစ်ဆေးမှုလုပ်ခံရတာပါ။ကွမ်ကရေးစခန်းနဲ့မဝင်ခင်မှာသတင်းမီဒီယာအဖွဲ့ရှိမှခဏမတည့်ရက်ပေးခဲ့ပြီးတော့အထည်ကိုဝင်သွားခဲ့ပါရဲ့။အော်စကာဆုရတဲ့ကိုရီးယားရုပ်ရှင် Parasite ရုပ်ရှင်တွေကဒီစံကြွန်လေမူရစေတုံးဆွဲရဲဆိုရဲအမှုနယ်ပဲပြီးခဲ့တဲ့ရက်ပိုင်းမှာအဲ့ရဲစခန်းမှာကော်ပိုရိတ်ခံရပါတယ်။အမဲရောင်ဝတ်စုံနဲ့ရဲစခန်းကိုရောက်လာတဲ့ဂျီဒရဂွန်ကတော့သူ့ဘာမှအမှားရွေးမလုပ်ထားကြောင်းနဲ့သူ့ပုံမှာမတင်ငါဖြစ်နေတာကိုရှင်းဖို့လာခဲ့တာဖြစ်ကြောင်းပြောပါတယ်။စနေနေ့နိုဝင်ဘာလ4ရက်နေ့မှာခေါ်ဆစ်ခံရတဲ့မင်းသားအီစံကြွန်ကတော့သူ့ရဲစခန်းကပြန်ထွက်လာတော့မူရစေတုံးမတုံးဆိုတဲ့မိကွန်းတွေကိုဖြေဆို့ဖို့ညှင်းဆန်ခဲ့ပြီးတော့သူ့ကိုရဲကမေးသမျှအတက်နိုင်ဆုံးသူတည်တလောက်ဖြေဆိုခဲ့ပါတယ်လို့ပဲပြောသွားခဲ့ပါတယ်ရှင
်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင် VOA စီစဉ်နေတဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်ဒါအပြင်ကျမတို့ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်တော်တာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါရစေ။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ Israel စစ်တပ်ကဂါဇာမြောက်ပိုင်းကိုဖြတ်တောက်လိုက်ပြီးတနင်္လာနေ့တညလုံး၄ချောင်းကတိုက်ခိုက်ခဲ့တာကြောင့်ဂါဇာမြို့ထဲကိုမြေပြင်တပ်တွေဝင်ဖို့ပြင်ဆင်နေပွဲရှိတယ်လို့ Israel Media တွေကပြောပါတယ်။ဂါဇာကမ်းမြောင်ဒေသကရပ်သားပြည်သူတွေရဲ့ဒုက္ခကိုအသက်သာဆုံးဖြစ်အောင်ဆောင်ရွက်ရင်းနဲ့ပတ်သက်လို့အကန့်အသတ်နဲ့သာအောင်မြင်မှုရရှိခဲ့ပြီးနောက်အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အရှိအလဲပိုင်းခီးစင်ကတူရကီမှာအဆုံးသတ်သွားပါပြီ။ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စ်ဟာတိုင်းပြည်အသီးသီးကကလေး9000နဲ့ဗာတီကန်မှာတနင်္လာနေ့ကတွေ့ဆုံပြီးဂါဇာစစ်တမ်းတင်ခံရသူတွေအတွေ့အတန်တိတ်ဝန်ထမ်းချောင်းပြသခဲ့ကြပါတယ်။မြန်မာသတင်းတွေဘက်မှာတော့ကိုကံဦးဆောင်တဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့ရှမ်းမြောက်စစ်စင်ရေး17ရက်မြောက်နေ့မနေ့ကတော့စခန်းသုံးခုထပ်မံသိမ်းယူပြီးတန်လွင်မြစ်အရှိချမ်းကိုထိချုပ်နိုင်ပြီလို့ MNDAA ကိုကံအဖွဲ့ကထုတ်ပြန်တယ်လို့ TNLA တောင်းပလောင်တပ်ကလည်းနှန့်ခမ်းမြုပ်ကိုထိချုပ်လိုက်နိုင်ပြီလို့ထုတ်ပြန်ပါတယ်တချိန်တည်းမှာပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့မဟာမိတ်တပ်ဖွဲ့တွေကစကိုင်းတိုင်းကောလင်းမြုပ်ကိုထိချုပ်သိမ်းယူခဲ့ပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ line to meter 1925 32တို့ကနေဖမ်းယူနှားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပြင်းနှားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။